Welcome to the Voice of America in Burmese.
မင်္ဂလာနက်ခင်ပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေပြည်ဝင်မြန်မာပိုင်းအစီအစဉ်ရ2015ခုနှစ်နိုဝင်ဘာလ4ရက်ဗုဒ္ဓနေ့မနေ့6နိုင်ကနေ9နိုင်အထိအစီအစဉ်တွေကိုလိုင်းတိုမီတာ2432နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှာဖုံမှာဒီမနေ့အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
မင်္ဂလာမနက်ခင်ဗျခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့အီဂျစ်နိုင်ငံရရှ်မှာရုရှားခိသက်တင်လေရင်ပြတ်ကျခဲ့တဲ့အချိန်မှာအပူလိုင်းတစ်ခုဖြစ်ပေါ်ခဲ့တာကိုအမေရိကန်စစ်ဘက်ဆက်သွယ်ရေးဥကရှာဖွေတွေ့ရှိခဲ့တယ်လို့အာနာဘိုင်းကပြောပါတယ်စီးရီးယားနိုင်ငံနဲ့ပတ်သက်လို့ရုရှားရဲ့ဥတီချက်ဟာသမရအာဆာအာနာတီမြေကြီးအတွက်မဟုတ်ဘူးလို့ရုရှားနိုင်ငံကပြောပါတယ်နိုမလာ၈ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲအတွက်ရန်ကုန်တိုင်းဒေသကြီးအတွင်းမဲပေးခွင့်ရှိသူအရေးအတွက်၈သိန်းနီးပါးတိုးလာတယ်လို့ရန်ကုန်တိုင်းဒေသရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဆောင်မဝင်တဲ့အတူတင်ပြပေးမှာပါခင်ဗျာ
ကောင်းပါပြီရှင်ဒီလာမယ့်ရွေးကောက်ပွဲမှာတိုင်းဒေသတွေမှာငင်းနဲ့ကျင်းပနိုင်ပါဗလားဆိုတဲ့အခြေအနေနဲ့ပတ်သက်ပြီးတော့
လက်နက်ကိုင်အဖွဲ့အစည်းတွေပို့ဒေသတွေမှာရှိကြပြီလေဒီလက်နက်ကိုင်အဖွဲ့အစည်းတွေကနေပြီးတော့မှလူစုပေါ်မှာချိန်ချောက်တဲ့အနိုင်ကျင့်နေဆိုတဲ့ဟာကြီးတွေကတော့
ပို့အဖွဲ့ကဥခုမြင့်ထွန်းပြောသွားတာပါပြည်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒါ့အပြင်မွတ်စလင်ရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးတော့ဗီဒိုင်းချေဆိုင်မြန်မာရိုဟင်ဂျာအဖွဲ့ကဗြိတိရှပါလီမန်မှာစာတမ်းတူတစ်ခုတင်သွင်းလိုက်တဲ့အကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့ဗိုလ်ထုနေမနဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့ဦးဆက်မွေးဝင်တို့ကကြေညာပေးပါအောင်ရှင်။
အီဂျစ်နိုင်ငံဆိုင်းနိုင်ကျွန်းဆွယ်ဒေသမှာပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းတုန်းကရုရှားခိသည်တင်လေယာဉ်ပျက်ကျခဲ့တဲ့အချိန်မှာအပူလိုင်းတစ်ခုဖြစ်ပေါ်ခဲ့တာကိုအမေရိကန်စစ်ဖက်ဆက်သွယ်ရေးဂျိုရုကရှာဖွေတွေ့ရှိခဲ့တယ်လို့အာနာဘန်နီကအင်္ဂါနေ့မှာပြောပါတယ်။ဒါပေမဲ့လေယာဉ်ဘာကြောင့်ပျက်ကျသွားလဲဆိုတဲ့အဓိကအကြောင်းရင်းကတော့အခုချိန်ထိလေဝက်စံပြနေဆဲဖြစ်ပါတယ်။လေယာဉ်ဟာအပိုင်းစတွေအဖြစ်ကျိုးပြက်ပြီးမီတာ9400အမြင့်ကနေဆိုင်းနိုင်တဲကန်တရာတွေကိုထိုးကျမသွားခင်မှာဒုံးကျည်ထိမှန်သွားသလားဆိုတဲ့ဖြစ်နိုင်ခြေမရှိဘူးလို့အာနာဘန်နီကယူဆထားကြတာဖြစ်ပါတယ်။အဲ့ဒီလေယာဉ်ပျက်ကျမှုကြောင့်လေယာဉ်မော်ပါသွားသူ224ဦးစလုံးသေဆုံးသွားခဲ့တာပါ။ဒုံးကျည်ထိမှန်တယ်ဆိုတာရောအင်ဂျင်မီးလောင်သွားတယ်ဆိုတာကိုရောစစ်ဆေးမတွေ့ရသေးပါဘူးအပူလိုင်းဖြစ်ပေါ်ခဲ့တဲ့ဆိုတဲ့နေရာမှာလေယာဉ်ပေါ်မှာဘုံးပေါက်ကွဲတာလေယာဉ်အင်ဂျင်ပေါက်ကွဲတာနဲ့ဂျက်လေယာဉ်အတွင်းမှာမီးလောင်တာအပြင်လေယာဉ်ပြက်ကျတဲ့အချိန်မှာမြေကြီးနဲ့ထိတဲ့ပြင်းထန်တဲ့အချိန်စတဲ့ကြီးမားတဲ့ဖြစ်ပျက်မှုတစ်ခုခုကိုဆိုလိုတာလည်းဖြစ်နိုင်ကြောင်းအမေရိကန်သတင်းဌာနတစ်ခုကကြွမ်းကျင်သူတွေကထောက်ပြပြောဆိုကြပါတယ်အီဂျစ်နိုင်ငံမှာတော့လေယာဉ်ပြက်ကျတဲ့နေရာကနေရှာဖွေတွေ့ရှိတဲ့လေယာဉ်မှတ်တမ်းဆက်ကိုစုံစမ်းစစ်ဆေးရမှုတွေကစတင်စစ်ဆေးနေပြီးရုရှားနိုင်ငံမှာတော့စိန့်ပီတာစဘတ်မြို့ကိုတည်ဆောင်လာတဲ့အလောင်း140ကိုမိသားစုဝင်တွေကဘသူဘဝဖြစ်တယ်ဆိုတာကိုကြေကွဲစွာစတင်စစ်ဆေးနေကြပြီဖြစ်ပါတယ
်ပြဿနာတွေပတ်လည်ဝန်းနေတယ်ရာစီးရီးယားသမ္မတဘာရှာအယ်အာဆတ်ရဲ့ကံကြမ္မာကိုစီးရီးယားပြည်သူတွေကသာဆုံးဖြတ်ပေးရမှာဖြစ်ပြီးရုရှားအစိုးရရဲ့ဥတီချက်ကတော့သူအာဏာဆက်လက်တည်မြဲရေးမဟုတ်တဲ့အကြောင်းရုရှားနိုင်ငံသားရဲ့ဝန်ကြီးဌာနကပြောဆိုလိုက်ပါတယ်ရုရှားရဲ့မူဝါဒဟာသမ္မတအာဆတ်အာဏာတည်မြဲရေးဆိုတာကိုဘယ်တော့မှလည်းထုတ်ဖော်ပြောဆိုခဲ့ခြင်းမရှိတဲ့အကြောင်းရုရှားနိုင်ငံသားရဲ့ဝန်ကြီးဌာနရဲ့ပြောခွင့်ရအမျိုးသမီးမာရီယာဇက်ခရိုဗာကအက်ကိုမော်စကိုရေဒီယိုအင်္ဂါနေ့မှာပြောကြားလိုက်ပါတယ်စီးရီးယားရဲ့၄နှစ်ကြော်ကြာပြည်တွင်းစစ်ကိုအဆုံးသတ်စေရေးအတွက်ပြည်ပြင်းနဲ့အစိုးရတရအထားရှိနိုင်ရေးကအရေးကြီးတယ်လို့သူကအလေးနဲ့ပြောဆိုပါတယ်အနောက်နိုင်ငံတချို့ကလိုလားနေကြတယ်လို့စီးရီးယားနိုင်ငံမှာအစိုးရအပြောင်းလဲဖြစ်မယ်ဆိုရင်ဖြစ်ပွားနေတဲ့ပြည်တွင်းစစ်ကိုပုံမိုးပြီးတော့ဆိုးရွားစေနိုင်ပြီးဒေတာတစ်ခုလုံးကိုဘေးဒုက္ခရောက်သွားစေနိုင်တယ်လို့လည်းဇာခရိုဗာကပြောဆိုပါရယ်စီးရီးယားနိုင်ငံမှာ2011ခုနှစ်ကစပြီးတော့ဖြစ်ပွားခဲ့တဲ့ပြည်တွင်းစစ်အတွင်းလူပေါင်း2,000ကျော်သေဆုံးခဲ့ရပြီးဖြစ်တယ်လို့တန်းနဲ့ချီတဲ့ပြည်သူတွေဟာလည်းအင်အားစွန့်ခွာထွက်ပြေးပြီးတော့ဒုက္ခတွေဘဝရောက်နေကြရပါတယ်
ဘဟုအာရှ၅နိုင်ငံကိုတွားရောက်လဲပတ်တဲ့ခီးစဉ်နောက်ဆုံးခီးတစ်ထောက်အဖြစ်နဲ့တာကမနစ္စတန်နိုင်ငံရဲ့စီးပွားရေးတိုးတက်ဖွံ့ဖြိုးမှုဘို့အတွက်ကူညီပံ့ပိုးပေးမယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်ခေတ်ပေါ်စီးပွားရေးလုပ်ငန်းတွေမှာလိုအပ်တဲ့အတတ်ပညာတွေရရှိနိုင်အောင်အမေရိကန်ပြည်ထောင်စုအနေနဲ့ပူးပေါင်းလှုပ်ဆောင်ပေးနိုင်တဲ့အကြောင်းတာကမနစ္စတန်နိုင်ငံကိုခိတ္တရောက်ရှိလာတဲ့အချိန်သမရကာဘန်ဂူလီဘာဒီမူခာမင်နော့ဖ်နဲ့တွေ့ဆုံစဉ်ဝန်ကြီးကယ်ရီကပြောပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့တိုင်းပြည်တစ်ခုတည်းကအနိုင်ရပြီးတခြားနိုင်ငံတွေကအရှုံးပေးရတဲ့ရှင်ပြိုင်မှုမျိုးတရုတ်ရုရှားတို့နဲ့ရှင်ပြိုင်လှုပ်ဆောင်လို့တဲ့ဆန္ဒမရှိကြောင်းလဲဝန်ကြီးကယ်ရီကပြောပါတယ်အ အင်္ဂါနေ့အစောပိုင်းတော့ဝန်ကြီးကယ်ရီဟာအာဖဂန်နစ္စတန်နိုင်ငံနဲ့ရှေ့လျတဲ့နေဇတ်တီရှိတဲ့တာဂျီကစ္စတန်နိုင်ငံကိုတွားရောက်ခဲ့ပြီးလုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုအဓိကထားဆွေးနွေးခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့တာဂျီကစ္စတန်နဲ့တခြားနိုင်ငံတွေရဲ့နေဇတ်လုံခြုံရေးအတွက်ဆောင်ရွက်ပေးသွားဖို့တန်ဋိဌာန်ချထားတဲ့အချက်ကိုအဓိကထားပြောကြားခဲ့တယ်လို့တာဂျီကစ္စတန်သမ္မတအီမိုမာလီခါမွန်းနဲ့တွေ့ဆုံအပြီးသတင်းတောက်တွေကိုဝန်ကြီးကယ်ရီကပြောကြားခဲ့ပါတယ်။
အမေရိကန်နိုင်ငံမှာ2016ခုနှစ်သမ္မတရွေးချယ်တင်မြှောက်ပွဲလုပ်ဖို့တနှစ်လိုပါသေးတယ်။ဒါပေမဲ့နိုင်ငံအနှံ့ကမဲပေးခွင့်ရှိသူတွေဟာဒေတာရင်းပြည်နယ်အစိုးရလက်လက်တဲ့ယာထုတွေအတွက်နောက်ပြီးတော့သူတို့နေထိုင်ရာလူအဖွဲ့အစည်းအတွင်းမှာဖြစ်နေတဲ့ကိစ္စရပ်တွေပေါ်ပြုလုပ်နေတဲ့လူမှုဆန္ဒခံယူပွဲတွေအတွက်အင်္ဂါနေ့မှာမဲပေးနေကြပါတယ်။ပြည်နယ်နှစ်ခုမှာတော့ပြည်နယ်အုပ်ချုပ်ရေးမှုကိုရွေးချယ်ကြပါတယ်။ကြိုတင်ခံမှန်းတွက်ချက်မှုတွေအရနိုင်ငံရဲ့တောင်ပိုင်းမစ္စဆီပီပြည်နယ်မှာတော့ Republican Party ရဲ့အုပ်ချုပ်ရေးမှု Phil Bryan ကဦးဆောင်နေပြီးတော့သူပြန်လဲရွေးကောက်ခံရမယ့်အနေအထားမှာရှိနေပါတယ်။ဒါပေမဲ့တောင်ဘက်အလဲပိုင်းပြည်နယ်ဖြစ်တဲ့ Kentucky ပြည်နယ်မှာတော့ Democrat ပြည်နယ်ရဲ့ရှင်းနေချုပ် Jet Conway နဲ့ Republican Party ရဲ့ရှေ့ဥစွဲစီးပွားရေးလုပ်ငန်းရှင်ဖြစ်တဲ့ Matt Bevin တို့ဟာမတိမ်မရင်ရှင်ပြိုင်နေကြပါတယ်။နိုင်ငံရဲ့အနောက်ဘက် Ohio ပြည်နယ်မှာတော့ဆေးကြောက်ကိုစီးပွားနဲ့အပန်းဖြစ်မှုအတွက်တရားဝင်သုံးဆွဲခွင့်ပြုရေးနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ဖို့ရှိနေပါတယ်ခင်ဗျာ။
UAE ဘရီကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
အမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာ။နိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲမှာရန်ကုန်တိုင်းဒေသကြီးအတွင်းမဲပေးခွင့်ရှိသူအရေအတွက်ဟာ46,600ကျော်ရှိတဲ့အတွက်ရန်ကုန်တိုင်းအတွင်းမှာမဲပေးခွင့်ရှိသူ8,000နီးပါးတိုးလာတယ်လို့ရန်ကုန်တိုင်းဒေသကြီးရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးကိုကိုက VOE ကိုပြောပါတယ်။ဒါပေမဲ့လည်းရန်ကုန်တိုင်းအပါအဝင်တိုင်းနဲ့ပြည်နယ်ဒေသတချို့မှာနိုဝင်ဘာလ2ရက်နေ့နောက်ဆုံးထုတ်ပြန်မှုစီစဉ်ထားတဲ့မဲဆန္ဒရှင်စည်းရုံးတွေကိုအပြည့်အစုံမကြေညာနိုင်သေးပါဘူး။ဒါမဲ့ရွေးကောက်ပွဲမှာရန်ကုန်တိုင်းဒေသကြီးအတွင်းမှာမဲယုံပေါင်း 9,000 ကျော်ရှိပြီးအဒီမဲယုံလုံခြုံရေးအတွက်အထူးရဲ 9,400 ကျော်နဲ့ရဲတပ်ဖွဲ့အင်အား 3,000 နီးပါးအသုံးပြုမယ်လို့ရန်ကုန်တိုင်းဒေသကြီးရဲတပ်ဖွဲ့က VOE ကိုပြောပါတယ်။ပြီးခဲ့တဲ့အောက်တိုဘာလကနောက်ဆုံးမဲစင်းထုတ်ပြန်ရမှာမဲပေးခွင့်ရှိပေမဲ့မပါဝင်သေးတဲ့သူတွေ၊ရွှေပြောင်းနေထိုင်သူတွေနဲ့အစည်းအဝေးနဲ့နေထိုင်သူတွေကိုမဲပေးနိုင်ဖို့ကော်မရှင်ကထပ်မံလျှောက်ထားခွင့်ပေးခဲ့ပါတယ်။အဲ့ဒီလိုပေးခဲ့ပြီးတဲ့နောက်မှာအခုအချိန်မှာတကယ်မဲပေးနိုင်မဲ့မဲဆန္ဒရှင်စင်းကိုအတိအလင်းထုတ်ပြန်လိုက်တာဖြစ်ပါတယ်။မန္တလေးမြို့မှာမဲပေးခွင့်ရှိသူစင်းတချို့ကိုထုတ်ပြန်ခဲ့တာမှာလည်းအမည်စင်းထနေတာတွေနဲ့မူလရေတွက်တဲ့နေရာမှာမှားယွင်းမှုရှိခဲ့တာတွေကြောင့်မဲပေးခွင့်ရှိသူအရေအတွက် 26,000 ရော့သွားတယ်လို့ဆိုပါတယ်။မကြခင်လအနေငယ်တော့ကရည်ကြီးမှုတွေအစွမ်းဆုံးခံခဲ့ရတဲ့ဒေတာတစ်ခုဖြစ်တဲ့ကလေးနယ်ကောလင်းမြို့တို့အပါအဝင်စကိုင်းတိုင်းဒေတာကြီးအတွင်းမှာလည်းမဲပေးခွင့်ရှိသူစုစုပေါင်းအရေအတွက်ဟာ38,800ရှိတဲ့အတွက်အရင်ထုတ်ပြန်ခဲ့တဲ့ကိန်းဂဏန်းတဲ့အနေငယ်တိုးလာတယ်လို့တိုင်းရွက်ကောက်ဘွဲကော်မရှင်ဥက္ကဋ္ဌဦးစိုးဝင်းကပြောပါတယ်။အခုနောက်ဆုံးအပြည့်အမဲပေးနိုင်မဲ့မဲဆန္ဒစီရင်တွေထုတ်ပြန်လိုက်ချိန်မှာတော့မဲယုံတစ်ခုချင်းစီရဲ့မဲဆန္ဒစီရင်စီရင်ကိုခွဲပြီးကတ်တာကြောင့်မဲဆန္ဒရှင်စီရင်ကိုစီစစ်ဖို့ပို့ပြီးခက်သွားတယ်လို့နိုင်ငံရေးပါတီတွေဘက်ကဝေဖန်မှုတွေရှိနေပါတယ်။လာမယ့်နိုဝင်ဘာလ10ရက်ရွေးကောက်ပွဲမှာမဲပေးခွင့်ရှိသူစုစုပေါင်း32,000ရှိတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကခန့်မှန်းထားတာ
ပါ။မြန်မာနိုင်ငံရွေးကောက်ပွဲကိုစောင့်ကြည့်လေ့လာသူအဖြစ်တွေ့ရဖို့ရှိနေတဲ့အမေရိကန်သမ္မတဟောင်းဂျီမီကတ်တာဟာကျမ်းမာရေးအခြေအနေကြောင့်ခီးစဉ်ကိုဖျက်ခဲ့ရပါတယ်။ဒါပေမဲ့သူ့ရဲ့ကူစားမြေဖြစ်သူကမြန်မာနိုင်ငံကိုတွားမှာဖြစ်တယ်လို့လည်းသမ္မတဟောင်းကမကြသေးခင်ကပဲ EP သတင်းဌာနနဲ့တွေ့ဆုံရမှာပြောဆိုခဲ့ပါတယ်။နိုဝင်ဘာဒုတိယပတ်မှာကျင်းပမဲ့ရွေးကောက်ပွဲအတွက်မြန်မာပြည်ကမြေဖြစ်သူဂျေဆန်တောရောက်မှာဖြစ်ပြီးမူလတုန်းကတွားဖို့အစီအစဉ်ထားတဲ့ကိစ္စတချို့မှာမပါဝင်ခဲ့တာတွေရှိတဲ့အကြောင်းဒါပေမဲ့တတ်နိုင်သမျှအချင်းအလဟတမဖြစ်အောင်နေထိုင်ပြီးတော့ကျန်းမာရေးလည်းကောင်းနေပါလေဆိုပြီးတော့သမ္မတဟောင်းကတာကပြောဆိုခဲ့ပါတယ်။
ကမ္ဘောဒီးယားနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းတုန်းကအတိုက်ခံလွတ်တော်အမှန်အုပ်ကိုတိုက်ခိုက်မှုမှာပါဝင်ခဲ့တယ်ဆိုပြီးအမျိုးသား3ဦးကရဲတပ်ဖွဲ့ထံမှလာရောက်အဖမ်းခံခဲ့ပါတယ်။အင်္ဂါနေ့အစောပိုင်းတုန်းကအဲ့ဒီလူ3ဦးကရဲတပ်ဖွဲ့ထံမှလာရောက်အဖမ်းခံခဲ့တယ်လို့ကမ္ဘောဒီးယားပြည်ထရေးဌာနကအင်္ဂါနေ့နောက်ပိုင်းမှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့အသေးစိတ်အချက်အလက်တွေကိုတော့ထုတ်ပြန်ကြေညာခြင်းမရှိပါဘူး။လက်ရှိအာဏာရပြည်သူ့ပါတီကအတိုက်ခံဆန့်ကျင်ရေးဆန္ဒပြပွဲပြီးမှအဲ့ဒီလွတ်တော်အမှန်အုပ်ကိုရိုက်နှက်ခဲ့ကြတာလို့ဆိုပါတယ်။
ဂျာမနီရဲတပ်ဖွဲ့ကနိုင်ငံရဲ့ဘောလုံးအဖွဲ့ချုပ်ဌာနချုပ်ကို2006ခုနှစ်ဂျာမနီနိုင်ငံမှာလက်ခံကျင်းပခဲ့တဲ့ကမ္ဘာဖလားဘောလုံးပွဲကိစ္စမှာဥပဒေနဲ့မညီညွတ်တဲ့လှုပ်ဆောင်မှုတွေမှာပါဝင်နိုင်ခဲ့ဖို့ရှိတဲ့ထိတ်တန့်တာဝန်ရှိသူဟောင်းတွေရဲ့နေအိမ်တွေကိုဝင်ရောက်စီးနင်းခဲ့ပါတယ်ခင်ဗျာ။
direct from Washington, the voice of America, VOA.
ဘုတ်ဟူနဲ့မနဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံကသတင်းတွေကိုကိုစုံဝင်းလိုင်းနဲ့ဦးဆံမွေတို့ကကြေညာပေးခဲ့တာပါ။အခုတော့ဆက်သွယ်မြန်မြန်ချက်တွေနဲ့သတင်းဆောင်ပါတွေကိုတလက်တင်ပြပေးပါမယ်။တနင်္ဂနွေနေ့မှာကျင်းပမဲ့ထထွေရွေးကောက်ပွဲကြီးအတွင်းပို့ကိုပိုင်အုပ်ချုပ်ခွင့်ဒေသအပြင်ကရင်ပြည်နယ်မွန်ပြည်နယ်ရှမ်းပြည်နယ်နဲ့ပဲခူးတိုင်းမဲဆန္ဒနယ်တချို့မှာပါပို့တိုင်းရင်းသားကိုယ်စားလှယ်တွေဝင်ရောက်ရှင်ပြိုင်ဖို့ရှိနေပြီးဆန္ဒမဲပေးပွဲတွေလွတ်လွတ်လပ်လပ်နဲ့မြင်မြတ်တတရှိမယ်လို့မျှော်လင့်ကြောင်းမကြသေးခင်ကမှ NCA တနိုင်ငံလုံးပြည်ခရဆေးရသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့တဲ့ပို့အမျိုးသားလူမျိုးရေးအဖွဲ့ခေါင်းဆောင်ဦးခွန်မြင့်ထွန်းကပြောကြပါတယ်ထိုင်းနိုင်ငံချင်းမိုင်မြို့မှာရောက်ရှိနေတဲ့ဦးခွန်မြင့်ထွန်းကို VOA ဌာနမှဦးတန်းလွင်ထွန်းက Skype ကနေတဆင့်ဆက်သွယ်မေးမြန်းထားပါတယ်ရှင
်မြန်မာနိုင်ငံမှာအထွေထွေရွေးကောက်ပွဲကြီးကျင်းပဖို့ရက်အနှဲငယ်ပဲလိုပါတော့တယ်ဒီလာမယ့်အထွေထွေရွေးကောက်ပွဲကြီးအတွင်းမှာအထူးသဖြင့်တိုင်းရင်းသားဒေသတွေမှာရွေးကောက်ပွဲအတွင်းမျက်များတတလွတ်လွတ်လပ်လပ်ငြင်းငြင်းကြံကြံမဲပေးနိုင်ကြပါပါလားဆိုတဲ့အခြေအနေနဲ့ပတ်သက်ပြီးတိုင်းရင်းသားကောင်းဆောင်တွေနဲ့ဆက်သွယ်မေးမြန်းခန်းတွေကို VOA ကတင်ပြသွားမှာပဲဒီနေ့တော့ထိုင်းနိုင်ငံချင်းမိုင်မြို့မှာရောက်ရှိနေတဲ့ပို့အဖွဲ့ရဲ့ခေါင်းဆောင်ဦးခွန်မြင့်ထွန်းကိုကျွန်တော် Skype ပါနေဆက်သွယ်မေးမြန်းထားပါတယ
်။ကျွန်တော်တို့ပို့ဒေတာလို့ဆိုတဲ့နေရာမှာကျွန်တော်ရှမ်းပြည်တောင်ပိုင်းပို့ကုန်ပအချုပ်ခွင့်ရဒေတာမှာလည်းဒီပို့အဖွဲ့တွေနဲ့ပြိုင်ဖို့ရှိတယ်လို့ကျွန်တော်တို့မွန်ပြည်နယ်၊ကရင်ပြည်နယ်ဘက်မှာလည်းပဲပို့အဖွဲ့တွေနေနဲ့ဒါပြိုင်ဖို့ရှိပါတယ်။ပို့ဒေတာလို့ပြောရင်တော့ဒီမွန်ပြည်နယ်၊ကရင်ပြည်နယ်မှာရှိတဲ့နောက်တစ်ခါကျွန်တော်ပို့တိုင်းစရက်ကြီးမှာရှိတဲ့အခြေအနေတွေလည်းဒါပြောဖို့လိုတယ်ကျွန်တော်မြင်ပါဒီကောင်ကဖြစ်တော့ဒီပိုးကိုပဲအချုပ်ခွင့်ရဒေတာတွေမှာတော့ကျွန်တော်အမြင်မှာတော့ယူကောက်ပွဲမှာဒဇုံတရာတော့ခင်ဗျာတက်တာဖြစ်နေတယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်။ဘာဆိုရင်လက်ရှိချိန်နေနေထားမှာလက်နက်ကင်အဖွဲ့စည်းတွေပိုးဒေတာတွေမှာရှိကြပြီပဲလို့ဒီလက်နက်ကင်အဖွဲ့စည်းတွေကနေပြီးတော့မှလူကြီးပေါ်မှာချိန်ချောက်တဲ့အနိုင်ကျင့်နေဆိုတဲ့ဟာတွေကတော့အစုအဖွဲ့လိုက်တဝန်ချင်းအနေနဲ့ဖြစ်စေအုပ်စုအနေနဲ့ဖြစ်စေဆောင်ရွက်တာမျိုးတွေရှိကောင်းရှိနိုင်ပြီပဲလို့သက်ဆိုင်ရာအဖွဲ့စည်းတွေကတော့သူတို့ဒီအဖွဲ့စည်းရဲ့မူသဘောထားအနေနဲ့ထုတ်ပြန်ပြီးတော့မှရွက်ောက်ပွဲတောက်ဆက်တာမျိုးတော့မရှိပါဘူး။ဟုတ်ကဲ
့။ဟုတ်ကဲ့။အဲ့တော့ဦးခွန်မြင့်ထွန်းတို့အဖွဲ့အနေနဲ့ကတော့ပြီးခဲ့တဲ့အောက်တိုဘာလတုန်းကမှနိုင်ငံလုံးဆိုင်ရာအပြည့်အခက်ရစေးသဘောတူညီချက်ထဲမှာလက်မှတ်ထိုးခဲ့တဲ့အဖွဲ့၈ဖွဲ့ထဲမှာပါတယ်ဆိုပေမဲ့ဒီရွက်ောက်ပွဲမှာတော့တစုံတရာပါဝင်နိုင်ခြင်းမရှိသေးဘူးပေါ့နော်။အဲ့တော့အခုရွက်ောက်ပွဲမှာပါဝင်ကြမဲ့မှတ်ပုံတင်ထားတဲ့ပါတီတွေအဖွဲ့အစည်းတွေအပေါ်နဲ့မာဘလို့သဘောထားရှိလဲဘလို့ပူပေါင်းဆောင်ရွက်သွားဖို့ရှိတယ်လဲခင်ဗျာအထူးသဖြင့်ပို့နဲ့သက်ဆိုင်တဲ့အဖွဲ့အစည်းတွေပေါ့
အရင်ဆုံးကြီးကျွန်တော်တို့ပို့မြူသားလေးမဲ့ဖွဲ့ချုပ်ရဲ့ရွေးကောက်ပွဲနဲ့ဆိုင်တဲ့သဘောထားကိုကြည့်ကြကြည့်ပါကျွန်တော်တို့ကတော့ဒီရွေးကောက်ပွဲဆိုတာဟာအာဏာကိုတနက်ပြောင်းကနေပြီးတော့ယူတာမဟုတ်ဘူးလူထုဆန္ဒကနေပြီးတော့ရယူတာဖြစ်တယ်ဒါကြောင့်ဒီဒီမိုကရေစီပေါ်ထွန်းဖို့အတွက်ကျွန်တော်ရွေးကောက်ပွဲကိုတံပိုးထားတယ်ကျွန်တော်တို့အနေနဲ့ဘယ်သူကမှကျွန်တော်တို့ဒါထောက်ခံနဲ့ကန့်ကွက်တယ်ဆိုတာကိုကျွန်တော်တို့အနေနဲ့ဒါမူသဘောထားမရှိဘူးဒီလူလူတို့ကရွေးချယ်လာတဲ့လူကျွန်တော်တို့ကလည်းလက်ခံပေးมาဖြစ်တယ်ကျွန်တော်တို့အဖွဲ့ဝင်တွေတပ်ဖွဲ့ဝင်တွေတပ်ဖို့တပ်သားတွေအနေနဲ့မိမိကြိုက်နေတဲ့သူကိုမဲပေးခွင့်ရရင်မဲပေးလို့ရတယ်သို့တော်လည်းပဲအဲ့ဒီသူတွေအတွက်ကိုတော့ဒိုက်လန်ပြီးတော့မဲဆွယ်စည်းရုံးတာမျိုးမလုပ်ဖို့တော့ဒါကျွန်တော်တို့ကရှင်းကြားထားပါတယ်ကျွန်တော်တို့ဖွဲ့တာသဘောထားဖြစ်ပ
ါဒီရွေးကောက်ပွဲမှာအထူးသဖြင့်ပိုးကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာပေါ့နော်ပိုးအဖွဲ့တွေရဲ့ရှင်ပြိုင်နိုင်မှုအနေအထားကဘယ်လိုရှိလဲတော့ခင်ဗျာအထူးသဖြင့်ခုလက်ရှိအာဏာရပါတီရောဒါမှမဟုတ်လို့ရှိရင်အခုအဓိကအတိုက်ခံပါတီကြီးလို့ဖြစ်နေတဲ့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်ရေးနဲ့ရှင်ပြိုင်တဲ့နေရာမှာရောပေါ့နော်ဒီပို့တိုင်းရင်းသားကိုယ်စားလှယ်တွေရဲ့အခြေအနေကဘယ်လိုရှိတယ်ခင်ဗျာ
ပို့တိုင်းရင်းသားရဲ့အခြေအနေအခုကျွန်တော်တို့ဒီပို့မျိုးသားအဖွဲ့ချုပ်ရဲ့နာကကြီးဥုံခန်းစီပို့တိုင်းကျွန်တော်တရားဝင်တရားတော့ပေါ့လေဒါစီယုံရေးကိုပို့မျိုးသားအဖွဲ့ချုပ်တော့ကိုလိုက်ပြီးတော့စီယုံပေးနေတာလည်းရှိပါနောက်တစ်ခုကတော့ကျွန်တော်တို့ပို့မျိုးသားနိုင်ငံရေးပါတီကနှစ်ခုရှိပါတယ်။တစ်ခုကတော့ဒီနာဂိုင်းကုန်ခန်းဒီဆောင်တဲ့ PNL ပို့မြေသားအဖွဲ့ချုပ်ဖြစ်ပြီးတော့နောက်တစ်ခုကတော့ပြည်တော်စုပို့မြေသားအဖွဲ့ချုပ်ပါမဖာဖြစ်ပါဒါပို့မှာပါတီနှစ်ခုရှိပါတယ်။ပြီးတော့ဒီပို့ကိုပဲအုပ်ချုပ်ခွင့်ရဒေသမှာကျွန်တော်တို့ရှမ်းကဆို SNDP နဲ့ SNLD ကြားပြီးတော့ကြားကောင်းပါတီတွေဒီပို့ကိုပဲအုပ်ချုပ်ခွင့်ရဒေသနဲ့ဒီတောင်ကြီးလို့ပြောပါဘူး။ပို့တွေအများစုနေထိုင်တဲ့နေရာတွေမှာဝင်ပြိုင်နိုင်ရှိပါတယ်။ပြီးတော့ကျွန်တော်တို့ဒီအကြမ်းဖက်မျိုးစီအဖွဲ့ချုပ်လည်းဝင်ပြိုင်တာရှိပါတယ်။ဒါပေမဲ့လို့ဒီပိုးကိုပိုင်အချုပ်ခွင့်ရဒေတာ၃မျိုးနဲ့မှာတော့ကြံ့ခိုင်ရေးပါတီကမပြိုင်ပါဘူး။မပြိုင်မဲနဲ့ဒီပိုးမျိုးသားအဖွဲ့ချုပ်နဲ့မဟာမိတ်လုပ်ထားတယ်ဆိုအပြီးရပါတယ
်။အဲ့တော့ဒီအဓိကရှင်ပြိုင်ရမှာဒါဆိုလို့ရှိရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကိုယ်စားလှယ်နဲ့ရှင်ပြိုင်ရမယ့်သဘောဖြစ်နေတာပေါ့။ဟိုနောက်ကြားယူပါတီလည်းပါတာပေါ့
။ဟုတ်ကဲ့ဒီရှမ်းပါတီတွေနဲ့နောက်တစ်ခါပိုးအိုးကနှစ်ပါတီပေါ့လေ။ပိုးအိုးကတော့ပါမဖားနဲ့ပြင်းရုံနဲ့နှစ်ပါတီရှိတယ်ပြီးတော့ဟိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရှိပါတယ်။အဲသူတို့တွေပြိုင်ကြရမှာပါ
ဒေတာတွေမှာအပြေးမှုအခြေအနေတွေရောဘယ်လိုမြင်လဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ဒီ2020ရွေးကောက်ပွဲနဲ့2015ရွေးကောက်ပွဲနဲ့ကပိုးဒေတာအတွင်းမှာတော့ကျွန်တော်တို့ပွာချမှုတွေရှိတယ်2020လုံးကတော့ကြံ့ခိုင်ရေးပါတီနဲ့ PNO နဲ့မဟာမိတ်ဖွဲ့ထားတဲ့အပေါ်မှာမူတည်ပြီးတော့နောက်တစ်ခါဒီနောက်2020တော့အခုလိုရွေးကောက်ပွဲမှာများများဆဆဝင်ရောက်ရှင်းပြတာလည်းမရှိတဲ့အတွက်ပိုးဒေတာတွေမှာ2020တော့ရွေးကောက်ပွဲရယ်လို့ပြည်ပြည်မရှိခဲ့ဘူးဗာလဲဆိုရင်ဟိုအပြိုင်မရှိခဲ့ဘူးပေါ့အခုကတော့ကျွန်တော်တို့အခုမြင်ခဲ့ရတဲ့ဒီချင်းမိုင်မလာခဲ့ပါဘူးပဲကျွန်တော်တို့ဒီပိုးဒေတာတွေမှာပါတီအသီးသီးရနေအပြိုင်ဆိုင်မဲ့ဆက်စည်းရုံးတာတွေကျွန်တော်တို့ဒါအောင်တော့ဆွေးရပါတယ်တော်တော်လေးကိုအင်တိုက်အားတိုက်နဲ့ပေါ့လေအဲ့ဒါကိုဆောင်ရင်းတည်ကြတာတွေ့ပါတယ်ကြောင့်မို့လို့ကျွန်တော်တို့အခုနေ့ခါမှာဘယ်သူကတော့နိုင်ပါပဲဆိုတဲ့ဟာမျိုးကျွန်တော်တစ်ပြီးပြောဖို့ကတော့အတော်လေးခက်ပါတယ
်ဟုတ်ကဲ့ဟိုဦးခွန်မြင့်ထွန်းအနေနဲ့လည်းတိတ်မကြသေးခင်ကာလတုန်းကပဲမြန်မာနိုင်ငံမှာရှိတဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့တွေ့ခဲ့တယ်လို့ကြားသိရပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ဘာတွေများပြောခဲ့တယ်လဲဘာတွေများအဆိုပြုခဲ့တယ်ဆိုတာလေးနည်းနည်းလေးပြောပြပါလား
ဟုတ်ကဲ့ကျွန်တော်တို့ဒီတွေ့စဉ်တုန်းကတော့ကျွန်တော်တို့ RCSS ရဲ့အကြံပေးပုဂ္ဂိုလ်ဖြစ်တဲ့စက်ခေးဆိုင်ကလည်းပဲဒီချမ်းပြည်တွေမှာပေါ့လေချမ်းပြည်တောင်ပိုင်းနဲ့မြောက်ပိုင်းမှာရှိတဲ့ဒီအခြေအနေတွေမှာဒီအဆက်ဆက်လို့ကသူတို့ဒီဝေရနောက်ဆက်ကိုဒီလုပ်ဖို့မရှိတဲ့အကြောင်းပါဝင်ပါဒီဒါတွေသူကတည်ကြတာလည်းရှိပါဘူးကျွန်တော်အနေနဲ့ကတော့ကျွန်တော်ဖြတ်တန်ခဲ့တဲ့အတွေ့အကြုံရဒီရုပ်ောက်ဝဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကိုကျွန်တော်အနေနဲ့အချက်၃ချက်အဓိကထားပြီးတည်ကြခဲ့ပါပထမတစ်ချက်ကတော့ကျွန်တော်တို့1990ရေရုပ်ောက်ပွဲကြီးကလွတ်လပ်ပြီးတရားမျှတခဲ့အဲ့ဒါဘာကြောင့်လဲဆိုရင်ဗကြုပ်မှုကြီးစောမောဦးဆောင်တဲ့တပ်မတော်ဟာအဲ့ဒီ90ခုနှစ်ရွေးကောက်ပွဲတုန်းကချက်တိချက်မှန်ကန်ခဲ့တဲ့အူးချင်းလိုက်ဖြစ်စီအစုဖွဲ့လိုက်ဖြစ်စီဗက်လိုက်မှုတွေရှိခဲ့ပြီပဲလို့တမတော်တစ်ခုလုံးနေနေရတော့ရွေးကောက်ပွဲမှာဒါတတ်မှတ်ရှင်းရှင်းနဲ့ကြားနေပြီးတော့ရက်တိပြေးခဲ့တယ်။အဲဒါကြောင့်မို့လဲ90ခုနှစ်ရွေးကောက်ပွဲကြီးကလွတ်လပ်တန့်ရှင်းခဲ့တယ်။အခုကျွန်တော်တို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလည်းပဲလက်နဲ့နဲ့ချိန်ချောက်တာမျိုးတွေရွေးကောက်ပွဲမှာဖြစ်စေရဘူးလို့ပြည်ပြေးတာတော့ကျွန်တော်ဒီအတွက်ကိုတော့ကျွန်တော်အားရတယ်။ဒါကြောင့်တမတော်အနေနဲ့ဒီကနေ့ရွေးကောက်ပွဲမှာ90တုံးကလိုပဲတတ်မှတ်ရှင်းရှင်းဒီကိုဒီချက်ကျွန်တော်တို့ဒါကိုကြည့်ပါနောက်တစ်ချက်ကတော့ဒီရွေးကောက်ပွဲကြီးလွတ်လပ်တန့်ရှင်ဖို့အတွက်ဆိုရင်ကျွန်တော်တို့ကရွေးကောက်ပွဲကိုတံပိုးထားရတယ်လွတ်လပ်တန့်ရှင်ဖို့အတွက်ကျွန်တော်တို့ကူညီဆောင်ရွက်ပေးနိုင်မယ့်ကိစ္စတွေလည်းကျွန်တော်ဝိုင်းဝန်းကူညီဆောင်ရွက်ပေးမယ်ဆိုတော့ကျွန်တော်ဒါကိုပြောပါအဲ့တော့နောက်တစ်ခုကတော့ဗာလဲရှင်1990ပြည်ရွေးကောက်ပွဲပြီးသွားတဲ့အချိန်မှာပြည်သူလူထုရဲ့ဆန္ဒကိုမျက်ဝယ်ကြည့်ပြီးတော့ကျွန်တော်တို့အကောင့်ထဲမှာပေါ်ခဲ့တဲ့အတွက်ရွေးကောက်ပွဲရဲ့ရလဒ်ကိုတိုးတက်မှုလို့မြင်နေဖြစ်ပေခဲ့တဲ့အတွက်ကျွန်တော်တိုင်းပြည်ကဒုက္ခရောက်ခဲ့ရတယ်ဒီဘဝဒီချိန်ကိုရောက်ခဲ့ရတာဖြစ်တယ်။အကြောင်းမို့လို့ဒီ2015ရွေးကောက်ပွဲရက်လက်လွတ်လပ်တန့်ရှင်တဲ့ရွေးကောက်ပွဲဖြစ်အောင်လုပ်ပေးပါ။ပြီးရင်လွတ်လပ်တန့်ရှင်တဲ့ရွေးကောက်ပွဲနဲ့ပေါ်ထွက်လာတဲ့ရက်လက်ကိုလည်းအသိမှတ်ပြုဖို့အတွက်အကောင့်တွေပေါ်ဖို့အတွက်ကိုကျွန်တော်တို့တအားတိုက်တွန်းတယ်
။ဟုတ်ကဲ့အဲ့တော့ဦးခွန်မြင့်ထွန်းက1990ရွေးကောက်ပွဲအကြောင်းတော်လေးပြောသွားတာကြားရပါတယ်။အဲ့တော့အဲ့ဒီ1990ရွေးကောက်ပွဲတုန်းကလည်းဦးခွန်မြင့်ထွန်းအနေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်မှကုစားပြုပြီးတော့တထုံမဲဆန္ဒနယ်ကနေပြီးတော့အနိုင်ရရှိခဲ့မှုတွေဆိုတော့ကျွန်တော်အမှတ်ရပါတယ်။အဲ့တော့အခု2015ရွေးကောက်ပွဲမှာတော့ဝင်မပြိုင်နိုင်ဘူးပေါ့လေ။အဲ့တော့လာမယ့်ရွေးကောက်ပွဲတွေမှာအဲဝင်ပြိုင်နိုင်ဖို့အလားအလာတွေရောဘယ်လိုများစီစဉ်ထားသလဲခင်ဗျာ။အခုဆိုလို့ရှိရင်ဒီအပြစ်ခတ်ရစဲကြီးလည်းလက်မှတ်ရေးထိုးထားပြီဆိုတော့
ဟုတ်ကဲ့ကျွန်တော်တို့ဒီဘုတ်မျိုးသားလက်မှတ်အဖွဲ့ချုပ်ရဲ့အခေါင်းဆောင်ပြောင်းနေတယ်ပေါ့လေ။ကျွန်တော်ဦးအောင်မင်းစီကိုအပြစ်ခတ်ရစဲကြီးဆွေးနွေးတဲ့ချိန်မှာကျွန်တော်တို့အချက်၃ချက် PNL ရဲ့နိုင်ငံရေးတည်ချက်၃ချက်ကိုကျွန်တော်လက်မှတ်ရေးထိုးပေးခဲ့ပါတယ်။အဲ့ဒီအချက်တည်းမှာတစ်ချက်ကတော့ကျွန်တော်တို့ပို့မြူသားလူမျိုးမှုတော်လှန်ရေးရာဒန်းတူရေတူဖယ်ရယ်မှုနဲ့ပြည်တော်စုကိုထူထောင်နိုင်တဲ့အချိန်မှာကျွန်တော်တို့ရဲ့ပို့မြူသားလူမျိုးမှုတော်လှန်ရေးရာပြည့်ပြည့်စုံမယ်လို့ကျွန်တော်တို့ကိုယ်ရဲ့လက်မှတ်ရေးထိုးပေးခဲ့တာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့အနေနဲ့ကတော့ဒီကနေ့တပီလုံးပြည်ထက်ရစေးစာချုပ်လက်မှတ်ရေးထိုးပြီးသွားတဲ့အချိန်မှာကျွန်တော်တို့အနေနဲ့နိုင်ငံရေးဆွေးနွေးပွဲတွေအောင်မြင်အောင်ကျင်းပသွားဖို့ရှိတယ်နိုင်ငံရေးဆွေးနွေးပွဲရက်လက်များနဲ့ဒီကျွန်တော်ဖယ်ရယ်ပြည်တော်စုကိုဒန်းဒီကြီးကိုထူထောင်နိုင်တဲ့အချိန်အထိတော့ကျွန်တော်ရက်တည်ဆောင်ရရမယ်လို့ဆိုဖြတ်ထားပါတယ်။ဒါကြောင့်ကျွန်တော်အနေနဲ့လောလတ်မှာတော့ဒီယူကောက်ပွဲတွေမှာပါဝင်ရှင်းပြန်ဖို့တော့ဆန္ဒမရှိသေးပါဘူး။သို့တော်လည်းကျင်းပသမျှယူကောက်ပွဲတွေကတော့ယင်းဒါလူကြီးရဲ့အာဏာကိုတရားမျှတစွာရယူတဲ့နည်းလမ်းဖြစ်တဲ့အတွက်အဲ့ဒီယူကောက်ပွဲတွေလောလန်တက်ရှိတော့ယူကောက်ပွဲရက်လက်တွေကိုအခေါင်းထဲပို့ရည်တော့ဒါထောက်ခံအပ်ပေးသွားမှာဖြစ်ပါတယ်။ကျွန်တော်မွန်ပြည်နယ်ကင်းပြည်နယ်ဘက်မှာပိုးတွေကပို့တိုင်းတိုင်းရဲ့ဝင်ကြီးတွေရတာရှိပါတယ်။မွန်ပြည်နယ်ကင်းပြည်နယ်မှာမွန်ပြည်နယ်ပို့တိုင်းတိုင်းရဲ့
ဝင်ကြီးနေရာတွေပေါ့နော်ဟုတ်ကဲ့
။ဟုတ်ကဲ့အဲ့ဒီတိုင်းတိုင်းရဲ့ဝင်ကြီးဒီနေရာတွေငွေရောက်ရှင်းပြန်ရတာရှိပါတယ်။မွန်ပြည်နယ်ပို့တိုင်းတိုင်းရဲ့ဝင်ကြီးအတွက်ကိုလည်းပဲဝင်ရောက်ရှင်းပြန်ရတာရှိတယ်။မွန်ပြည်နယ်ပို့တိုင်းတိုင်းရဲ့ဝင်ကြီးအတွက်ကိုအမြဲကြီးကလည်းဝင်ပြိုင်နေကျွန်တော်တပ်ဆညာလည်းဟိုဝင်ပြိုင်နေနောက်တစ်ခါကျွန်တော်တို့တပ်ခိုင်ရဲ့လည်းဝင်ပြိုင်တာပေါ့လေ။ဆိုတော့မွန်ပြည်နယ်မှာတော့ကျွန်တော်အမြင်မှာတော့ဒီပို့မြသာအခွဲချုပ်ကပို့တိုင်းတိုင်းရဲ့ဝင်ကြီးဥက္ကွန်ရွှေသိမ်းပါလေသူကတော့မွန်ပြည်နယ် ပို့စာပြင်ကျင်းမှုကော်မတီဥက္ကဋ္ဌလည်းဖြစ်ပါတယ်ပြီးတော့ကျွန်တော်ကျမကြီးစီခဲ့တဲ့ပို့အမျိုးသားတီနော့ပလေဝဲရဲ့ကျမရဲ့ကော်မတီဥက္ကဋ္ဌလည်းဖြစ်ပါတယ်သူတို့ကတော့တစ်ပြေးနေတာပေါ့လေသူနေသူပဲကျင်းပြီးနေပို့တိုင်းတိုင်းရဲ့ဝင်ကြီးဆိုရင်လည်းပဲအဲ့ဒီပို့အမျိုးသားတီနော့ပလေဝဲကဒါတောင်းရင်ကျမပြေးခဲ့တဲ့ဒီလက်ရှိကျင်းပြီးနေပို့တိုင်းတိုင်းရဲ့ခွန်တန်းပြေးတယ်သူတို့ကတော့လည်းဒါကတော့လက်ရှိချိန်မှာသူတို့ဒါတစ်ပြေးနေတာပေါ့လေဒါကျွန်တော်တို့နေလည်းတော့နိုင်မယ်ရှုံးမယ်တော့အဲ့မပြောတတ်ဘူးသူတို့အလားလာတော့ကောင်းတယ်ကြောက်ကျွန်တော်တို့ဒီပိုးဒေတာတွေပေါ့ရှမ်းပြည်တောင်ပိုင်းမှာရှိတဲ့ပိုးကိုပိုင်ဥချုပ်ခွင့်ရဒေတာမအောင်မော်ပြည်နယ်ကြီးကြီးနဲ့ပြီးတော့ဘိုးတိုင်းတွေမှာကျွန်တော်တို့ပိုးအမျိုးသားများကတော့လွတ်တော်ထဲမှာပိုးအမျိုးသားမှုဝါဒတွေပြောနိုင်ဖို့အတွက်ဒါအင်တိုက်အတိုက်ဆောင်ရွက်နေကြတာတော့ကျွန်တော်ဝန်ပတ်တာတာတွေ့ရတဲ့အကြောင်းပဲတင်ပြချင
် VOA ဌာနမှဦးတန်းလွင်ထွန်းရဲ့တင်ပြချက်ကိုနားဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့အရှိတောင်တိုင်းစစ်ဌာနချုပ်အခြေဆိုင်တဲ့မွန်ပြည်နယ်မှာတပ်မတော်သားတွေပေးရမယ့်ကြိုတင်မဲ့ကိစ္စနဲ့ပတ်သက်လို့ထင်သာမြင်သာမရှိတာဟာလာမယ့်ရက်ပိုင်းအတွင်းကျင်းပမယ့်ရွေးကောက်ပွဲရလာအတွက်စိုးရိမ်စရာဖြစ်နေတယ်လို့ရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မဲ့နိုင်ငံရေးပါတီတီတီရဲ့လွှတ်တော်ကိုယ်စားလှယ်လောင်းတွေကပြောဆိုပါတယ်ဒီအခြေအနေကိုတော့ကိုညံဝင်းအောင်ကပြောပြမှာပါ
အရှိတောင်တိုင်းစစ်ဌာနချုပ်ရှိတဲ့မော်လမြိုင်မြို့မှာမဲပေးပိုင်ခွင့်ရှိတဲ့အစိုးရတပ်နဲ့ရဲတပ်ဖွဲ့ဝင်အင်အား 9,300 ကျော်ရှိပြီးလောလောဆယ်ကြိုတင်မဲပေးထားတဲ့တပ်သားအင်အား900ကျော်ရှိနေပါတယ်။အဲ့ဒီအရေးအတွက်ဟာလက်တွေ့နဲ့အရှင်းကြည့်ရင်တန်လျာဝင်စရာတွေဖြစ်နေတယ်လို့ရွေးကောက်ပွဲကော်မရှင်ရုံးမှာမဲပေးခွင့်ရှိသူအရေးအတွက်ကိုတွားရောက်စစ်ဆေးခဲ့တဲ့ NLD ပါတီမော်လမြိုင်မြို့နယ်မဲဆန္ဒနှင့်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါ်နွေနွေအောင်က VOA ကိုရှင်းပြပါတယ်
မောင်မြိုင်မှာဆိုရင်နေမြင့်နှစ်မှာပဲတကာရှိတာ哦အဲ့တော့နှစ်မှာပဲတနဲ့ရဲရများပါတယ်အများတဲ့ခါကျတော့ကျမရဲ့မဲစင်းအရာဆိုရင်ဆန္ဒမဲပေးမဲလူစင်းရဲပေါ့နော်စုပေါင်း 9,331 မဲရှိပါတယ်အဲ့ဒီမှာကကြိုတင်မဲပေးတဲ့လူက918မဲရှိတယ်တကာဆိုတော့နည်းနည်းတော့များနေတယ်လို့ကျမအဲ့လိုတွက်တယ်အမခရီးသွားတယ်နောက်ဟိုစင်နာသွားတက်တယ်ဆိုရင်အဲ့လိုမများလောက်ဘူးလို့ကျမတော့တွက်ထားတယ်ပေါ့နော်နောက်တစ်ခုကတက်မှလည်းဒီလူကတကယ်ရှိတဲ့မရှိဘူး။နောက်တကယ်ပဲခရီးထွက်သွားတယ်မထွက်သွားဘူးဆိုတော့ကျမဝင်စစ်ခွင့်မရှိဘူး
။မွန်ပြည်နယ်ရေးမြို့နယ်မှာမဲယုံပေါင်း58ခုရှိပြီးအဲ့ဒီတဲကတက်တွင်းမဲယုံတချို့မှာတက်မတော်သားတွေမဲပေးကြရမှာပါ။ဒါပေမဲ့ဘယ်မဲယုံမှာဘယ်တက်မတော်သားတွေမဲလာပေးရမလဲဆိုတဲ့စီးရင်ကိုရွေးကောက်ပွဲကော်မရှင်ကနောက်ဆုံးထုတ်ပြန်တဲ့မဲစီးရင်ထဲမှာဖော်ပြထားတာမရှိဘူးလို့မွန်အမျိုးသားပါတီရဲ့ရေးမြို့နယ်မဲဆန္ဒနယ်1ပြည်နယ်လွှတ်တော်ကိုယ်စားလှယ်လောင်းဒေါက်တာမင်းစိုးလင်းကပြောပါတယ
်။မမေ့ကရေးကော်မရှင်ဖွဲ့ဝဲနဲ့ CDTQ ကရလာတယ်။တက်တီရဲ့မဲပြန်ဒီနေရာရမှာမပါလာဘူး။ကျွန်တော်ဒီမှာတမတ်နဲ့တိုင်းဆိုင်တော့ရှိတယ်။အဲဒီလိုမဲဘလောက်ပြန်ဒီစီရဲဆိုတာအဲ့ဒီ CDTQ ရဲ့မှာမပါဘူး။ဘာမှလာလဲဆိုတော့ကျင်းတင်မဲလာတဲ့မဲပြင်းနဲ့နော်ဘလော့တက်လာမယ်ဆိုကျွန်တော်အဲ့ဆိုရင်းတာချိန်နေပါလေဒီနေ့ကျွန်တော်ကော်မရှင်ကိုဖတ်လေးဖို့အစီအစဉ်ရှိပါတယ
်မော်လမြိုင်မြို့ကမဲစင်းနေမှာအခုချိန်ထိနံမဲတူလူဘိုစင်းနေပါနေတာကြောင့်ရွေးကောက်ပွဲရလာအတွက်စိုးရိမ်မိကြောင်း NLD ပါတီရဲ့ဒေါ်နွန်နေအောင်ကပြောပါတယ
်ငန်းတီမဲယုံတစ်ကိုကျွန်တော်တို့ဒီရှာတဲ့ခါကျတော့အဲ့ဒီမှာလူ1800ကျော်မဲပေးဖို့ရှိတဲ့အနေမှာဟိုအနည်းဆုံး25ရောက်လောက်ကကျွန်တော်တို့နံမဲထပ်တွေပါလာတယ်အဖေနာမည်တူတယ်အမေနာမည်မတူဘူးမွေးသက်ကလေးတူတယ်ပပုတ်တင်မှာကျတော့အရှိတအလုံးနောက်တလုံးအဲ့လိုလွှဲတာတွေရှိတယ်ဒါပေမဲ့မဲယုံတင်ကြတဲ့အခါကျတော့အခေယဆင်းဟုတ်တော့ပဲနဲ့သူကယောဂပေါကောလှုပ်လိုက်တယ်ဟိုအိမ်လိုက်လည်းမဟုတ်ဘူးအိမ်တော်သူ့လိုက်လည်းမဟုတ်ဘူးအခေယဆင်းလိုက်လည်းမဟုတ်ဘူးအဲ့နာမည်တွေကိုလည်းအကုန်လုံးဟိုယောမွေထားတော့ကျမတို့အိမ်နာမဲယုံနဲ့ကျတော့တော်တော်ရှာရခက်နေတယ်အဲ့လိုအနေထားရှိတယ
်မွန်အမျိုးသားပါတီ MNP ရဲ့အမှတ်တင်ကြတာဟာအနီရောင်နောက်ခံမှာကျေပြူနဲ့ပြန်တန်းနေတဲ့ဟင်းသာအဝါရောင်ဖြစ်ပေမဲ့ရွေးကောက်ပွဲကော်မရှင်ကရိုက်ထားတဲ့မဲလက်မှတ်မှာကျေဝါတွေဖြစ်နေတာကြောင့်မဲပေးမဲ့ဒေသခံတွေကိုရှုပ်ထွေးမှုဖြစ်စေကြောင်းဒေါက်တာမင်းစိုးလင်းကပြောပါတယ်
ကျွန်တော်ကဟိုတောက်ဆော့မဲဆွဲစီးရုံးတဲ့ကာလဒီမှာကျွန်တော်ရဲ့လူကိုတော့အမှတ်တစိတ်ပေါ့နော်အဲဒါဟင်းသာကျေပြူလို့ကျွန်တော်တောက်ဆော့ပြင်ရပေးခဲ့ပါတယ်အခုဒီရပိုင်းတည်းမှာကအဲ့ချေဂျူနီယာမှာအောက်ခအဝါဆိုတဲ့ခြေကမချူတော့ဘူးအဝါဖြစ်လာတယ်။အဲဒါကျွန်တော်မှဟိုအများကြီးအနောက်ဆက်ဖြစ်ပါတယ်။တော့ဒီတာမှာရှိတဲ့ဒီဒီအများစုကသူတို့ကသက်ရှိမကောင်းတာဆိုစာမတတ်တာတို့အားမျိုးဖြစ်ခဲ့ရှိတယ်။ဖြစ်ခဲ့ရှိတဲ့အခါကျကျွန်တော်ရဲ့ဟင်းလာခြေဂျူကဟင်းလာခြေဝါဖြစ်တဲ့အခါကျတော့နည်းနည်းတော့အနည်းနဲ့များတော့တွေ့ဝေးတာပေါ့နော်။အော်ကျွန်တော်ရှင်းတာကလည်းကျွန်တော်ပြီးရတဲ့အတိုင်းမဟုတ်ဘူးနဲ့အဝါရောင်ပုံလက်တန်းပါလေ
မွန်ပြည်နယ်မှာ NLD ပါတီနဲ့ပြည်ခိုင်မျိုးပါတီကလွတ်တော်ကိုယ်စားလှယ်လောင်းအရေးအတွက်အများဆုံးဝင်ပြိုင်ကြမှာဖြစ်ပြီးမွန်အမျိုးသားပါတီကဝင်ရောက်ရှင်ပြိုင်တဲ့ဥယေတတိယနေရာမှာရှိတယ်လို့သိရပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ရဲ့တင်ပြချက်ပါရှင်။ဆက်လက်ပြီးတော့နိုဝင်ဘာလ10ရက်နေ့မှာတင်ပပြုလုပ်မယ့်အထွေထွေရွေးကောက်ပွဲဟာမြန်မာအစိုးရကဘင်္ဂါလီလို့ခေါ်တဲ့မွတ်စလင်ရိုဟင်ဂျာတွေအတွက်မျှော်လင့်ချက်တစုံတရာမရှိတဲ့အကြောင်း UK အခြေစိုက်မြန်မာရိုဟင်ဂျာအဖွဲ့ကနေပြီးတော့ UK ပါလီမန်မှာစာတမ်းတူတစ်ခုတင်ပြလိုက်ပါတယ်။ဒီအကြောင်းပြည်စုံကိုကျွန်မကပဲဆက်ပြီးပြောပြမှာပါ။မြန်မာနိုင်ငံမှာကျင်းပဖို့ရက်ပိုင်းတာလိုတော့တဲ့ရွေးကောက်ပွဲအတွင်းမှာမွတ်စလင်ရိုဟင်ဂျာတွေကိုမဲပေးခွင့်မပေးတဲ့ကိစ္စနဲ့ပတ်သက်ပြီး No Hope for Rohingya from Burma Election မြန်မာရွေးကောက်ပွဲကနေရိုဟင်ဂျာတွေအတွက်ဘာမျှော်လင့်ချက်မှမရှိဘူးဆိုတဲ့ခေါင်းစဉ်နဲ့နိုဝင်ဘာလ3ရက်နေ့မှာဗြိတိန်ချစ်ဆိုင် Brock လို့ခေါ်တဲ့မြန်မာရိုဟင်ဂျာအဖွဲ့ကဗြိတိရှပါလီမန်မှာစာတမ်းတူတစ်ခုတင်သွင်းခဲ့တာပါအဆိုပါစာတမ်းထဲမှာမကြာမီကျင်းပတော့မယ့်အထွေထွေရွေးကောက်ပွဲအတွင်းမွတ်စလင်ရိုဟင်ဂျာတွေကိုမဲပေးခွင့်မပြုတာနဲ့မွတ်စလင်ရိုဟင်ဂျာနိုင်ငံရေးအဖွဲ့တွေကတင်သွင်းတဲ့လွှတ်တော်ကိုယ်စားလှယ်လောင်းတွေကိုရွေးကောက်ပွဲကော်မရှင်ကနေပြီးတော့ပယ်ချခဲ့တဲ့ကိစ္စတွေကိုအဓိကထားဖော်ပြထားပါတယ်။ဒီစာတမ်းတင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဗြိတိန်ခြေဆိုင်မြန်မာရိုဟင်ဂျာအဖွဲ့ရဲ့ဥက္ကဋ္ဌဦးထွန်းခင်ကအခုလိုပြောပါတယ်
။ဒီရွေးကောက်ပွဲကနေကျွန်တော်တို့ကဘာတခုမှမျောလင်းချက်မရှိဘူးဆိုတော့ပိုပြီးသိတာနေတာကဘာဖြစ်လို့ဆိုတော့ကျွန်တော်တို့အနေနဲ့မြန်မာနိုင်ငံမှာရှိနေတဲ့အခုဒီသမ္မတဦးသိန်းစင်အစိုးရဘက်ကလည်းရိုဟင်ဂျာလူမျိုးမရှိဘူးဆိုတာကိုတစိုက်မမဲ့သူတို့ကညှင်းဆန်နေတာကဒါကတကယ်ကိုစိုးရိမ်စရာဖြစ်တယ်အခုတွားနေတဲ့ပုံစံကဒီယူကောက်ဘေးကော်မရှင်ကိုဆပ်ပိုးထောက်ငွေကြီးချေးနဲ့ထောက်ပံ့ပေးတယ်မြန်မာအစိုးရကိုသူတို့ကနည်းနည်းထောက်ပံ့ပေးတာတွေပြန်လဲစစ်ဆေးဖို့ကျွန်တော်တို့တောင်းဆိုဗြိတိသျှအစိုးရအနေနဲ့တော်တော်လေးရှေ့ဆက်ပြီးတော့သူတို့ကနည်းနည်းစဉ်းစားမဲ့ပုံဖြစ်နေတယ်ဆိုတော့နည်းနည်းတော့တွေးရတယ်ခင်ဗျာ
ဒါအပြင်မကြသေးရင်ကပဲ Yellow School နဲ့45 Rights ကနေပြီးတော့ထောက်ပြန်တဲ့အစည်းအကမ်းစာထဲမှာမြန်မာနိုင်ငံမှာရှိတဲ့မွတ်စလင်ရိုဟင်ဂျာတွေကိုမြန်မာအစိုးရကနေပြီးတော့လူမျိုးတုံးတက်ဖြတ်မှုတွေလုပ်နေတယ်ဆိုတဲ့အထောက်အထားတွေထောက်ပြထားတာကိုလည်းစာတမ်းမှာဖော်ပြထားပါတယ်။ဒါကြောင့်မို့ကုလသမဂ္ဂစုံစမ်းစစ်ဆေးကော်မရှင်အဖွဲ့ကနေမြန်မာနိုင်ငံမှာရှိတဲ့မွတ်စလင်ရိုဟင်ဂျာတွေရဲ့အခြေအနေမှန်ကိုစုံစမ်းစစ်ဆေးမှုတွေလုပ်ဖို့အတွက်ပြည်ထောင်ပါဝင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ထောက်ခံမှုတွေပေးသွားဖို့အချိန်တန်ပြီလို့လည်းဦးထွန်းခင်ကပြောပါတယ်
။ရိုဟင်ဂျာကိုမုံတီးရဲမှာစိုက်မမက်ပါဝင်ပြီးတော့ဒီလိုရိုဟင်ဂျာလူမျိုးတုံးတက်ဖြတ်မှုမှာထိတ်တန့်ကနေပါဝင်ခဲ့တယ်ဆိုတော့ကျွန်တော်တို့ကလည်းအများကြီးအထောက်အထားတွေရှိထားပြီးတော့သမ္မတဦးသိန်းစင်ကိုယ်တိုင်ကလည်းဒီလိုပြောထားတာလူရိုဟင်ဂျာလူမျိုးတွေကိုဒါပြပခိုးဝင်ပင်လီတွေဖြစ်တယ်ဆိုတော့သူတို့ပြောနေတဲ့အချိန်ပေါင်းများစွာရှိနေပြီအဲ့ဒီအတွက်ကြောင့်ဒါကသူတို့စင်မှန်ငယ်နဲ့လုံနေတဲ့အတွက်ဒီလူတွေကကျူးလွန်တယ်ဆိုတာအတိအသင်ရှားနေတယ်အဲ့ဒီအတွက်ကြောင့် ICC လို့ခေါ်တဲ့နိုင်ငံတကာရာဇဝတ်မှုခုံရုံးမှာသူတို့ကိုတရားစွဲပြီးတော့သူတို့ခေါ်လာနိုင်ဖို့သူတို့ကိုပြစ်ဒဏ်ပေးဖို့ထိလိုအပ်တယ်ဆိုတဲ့ဟာကျွန်တော်တို့တချို့ဟာတွေကိုကျွန်တော်တို့ပြောပြထားပါတယ
်။ဒီလာမဲ့တထွေရွေးကောက်ပွဲမှာလက်ရှိအာဏာရကြန့်ခိုင်ဖွံ့ဖြိုးရေးပါတီကပဲအနိုင်ရခဲ့မယ်ဆိုရင်တမန်တော်ဦးသိန်းစိန်အနေနဲ့တာဝန်ဆက်ပြီးထမ်းဆောင်ခွင့်ရှိမှာဖြစ်တဲ့အတွက်မွတ်စလင်ရိုဟင်ဂျာတွေကိုမြန်မာနိုင်ငံကနေထွက်ခွာသွားအောင်လက်ရှိကျင့်သုံးနေတဲ့ policy တွေဆက်လက်လှုပ်ဆောင်သွားမှာမကတဲ့အပြင်ပို့ပြီးတော့တောင်အရှိန်တိုးမြှင့်လှုပ်ဆောင်သွားဖို့ရှိတယ်လို့လည်းစာတမ်းမှာဖော်ပြထားပါတယ်။ဒါအပြင်ဒီအထွေရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီသာအနိုင်ရခဲ့မယ်ဆိုရင်မွတ်စလင်ရိုဟင်ဂျာစန့်ကျင်ရေးမူဝါဒတွေဟာကြန့်ခိုင်ရေးပါတီမူဝါဒနဲ့တူညီမှုရှိမှာမဟုတ်ပဲလူမျိုးတုံးတက်ဖြတ်မှုဖြစ်နေတဲ့လက်ရှိအခြေအနေကနေတိုးတက်မှုတွေရှိလာမဲ့မျှော်လင့်ချက်အနည်းငယ်ရှိနိုင်ပေမဲ့ NLD ပါတီဘက်ကလည်းမွတ်စလင်ရိုဟင်ဂျာတွေနဲ့ပတ်သက်တဲ့လူအခွင့်အရေးတွေတိုးတက်ကောင်းမွန်အောင်လုပ်မဲ့ policy တွေကအဓိကချမှတ်ထားတာတွေမရှိတဲ့အတွက်NLD ပါတီအစိုးရဖြစ်လာရင်လေမွတ်စလင်ရိုဟင်ဂျာတွေအပေါ်ရှိတဲ့ဖိနှိပ်မှုတွေဟာပြောင်းလဲမှုရှိလာလိမ့်မယ်လို့သူတို့အနေနဲ့မမျှော်လင့်ကြောင်းစာတမ်းမှာဖော်ပြထားပါတယ်။တချိန်တည်းမှာပဲမြန်မာနိုင်ငံမှာမွတ်စလင်ရိုဟင်ဂျာတွေလူမျိုးတုံးတက်ဖြတ်မှုခံရပွဲရှိတယ်ဆိုတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂစုံစမ်းစစ်ဆေးကော်မရှင်အနေနဲ့အရေးယူဆောင်ရွက်ပေးဖို့ပြည်ထောင်ငံအနေနဲ့ထောက်ခံမှုပေးသင့်တယ်လို့လည်းဘမခင်ဖိန် UK အဖွဲ့ကလည်းတောင်းဆိုချက်ထုတ်ပြန်ထားပါတယ်ရှင်။
ဗီယိုမြန်မာပိုင်းအတန်လှည့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့ဆိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ပါရှင် VOA American သံပေါ်သူနေမနေ့ပဲမြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းတိုမီတာ24 30နဲ့40နဲ့လိုင်းလမီတာ190တို့ကနေဆက်လက်တင်ဆက်ပေးနေပါတယ်အခုထုတ်လင်းသွားမယ့်ဒုတိယပိုင်းနာရွေးအစီအစဉ်မှာတော့ကမ္ဘာမီဒီယာထဲကမြန်မာမနေ့ခင်အင်္ဂလိပ်စာသင်ခန်းစာနဲ့အင်္ဂါနေ့ရကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်တယ်လို့ American အစိုးရရဲ့သဘောထားအမြင်တွေကိုလည်းနားဆင်ရဖို့ရှိပါတယ်ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာနားဆင်ရမှာကတော
့1990မဟုတ်ဘူးလေနော်2015ဖြစ်သွားပြီ။နောက်ကျွန်တော်တို့အဲ2008အခြေခံဥပဒေမှာလည်းအဲကျွန်တော်တို့အဲ25ရာခိုင်နှုန်းသောတပ်မတော်သားတွေဟာ
လွတ်တော်ကိုယ်စားလှယ်တူပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်။အခုတော့ကမ္ဘာမီဒီယာတွေထဲကနောက်ဆုံးဖော်ပြထားတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်ပါးတွေကိုနားဆင်ရပါမယ်။ကိုညံဝင်းအောင်နဲ့အတူမနန္ဒာချန်းကကိုညီတင်ဆက်ထားပါတယ
်။မြန်မာနိုင်ငံမှာဗုဒ္ဓဘာသာဝင်တန်ခါတော်တချို့ကအမျိုးသမီးအခွင့်အရေးလှုပ်ရှားနေသူတွေကိုအသက်အန္တရာယ်ချင်းချောင်းနေဆိုတဲ့ခေါင်းစဉ်နဲ့တမေရီဆူအွန်လိုင်းသတင်းစာမှာဆောင်းမရှင်တယ်ရက်ဆာဂျူစီနိုရေးထားတဲ့ဆောင်းမကိုအရင်တင်ပြကြပါတယ်။ဘာသာရေးအတွက်အစီလုံးညီညွတ်စေတဲ့အကြောင်းအရာတွေမှာအမျိုးသမီးတွေကိုမုန်တီးဆန့်ကျင်မှုတစ်ခုလည်းပါဝင်တယ်လို့ဆောင်းမမှစတင်လာပါတယ်။မြန်မာနိုင်ငံမှာတော့တန်ဃာတော်တချို့ကအမျိုးသမီးအခွင့်အရေးလှုပ်ရှားနေသူတွေကိုအသက်အန္တရာယ်ချင်းချောင်းမှုမျိုးလုပ်နေတာရှိတယ်လို့ဆောင်းမရှင်ကဆိုပါတယ်အမျိုးသမီးတွေကိုလေးမညာပေးရေးလုပ်နေတဲ့အမျိုးသမီးအုပ်စုတစုကမြန်မာနိုင်ငံမှာရှိနေပါတယ်။ဒါဟာဘာသာရေးအတွက်မသင့်မြန်ဘူးဆိုပြီးအမျိုးဘာသာသာသနာစောင့်ရှောက်ရေးအတွက်ဖွဲ့စည်းထားတဲ့မဘာသာဆိုတဲ့တန်ခါအဖွဲ့အစည်းကအဲ့ဒီအမျိုးသမီးလှုပ်ရှားသူတွေကိုချင်းချောင်းမှုတွေရှိလာနေတယ်လို့យေသားထားပါတယ်။အမျိုးသမီးတွေရဲ့လိင်အင်္ဂါပိုင်းဆိုင်ရာကိစ္စတွေကိုဆွေးနွေးတာဟာဘာသာရေးရှုထောင့်အရာမသင့်တော်တဲ့အမြင်တွေရှိနေကြောင်းဒါပေမဲ့ဒီလိုပညာပေးလုပ်ငန်းတွေလုံးမှသာအမျိုးသမီးတွေရဲ့တန်ဖိုးပို့ပြီးရှိလာနိုင်မှာဖြစ်ကြောင်းအမျိုးသမီးအခွင့်အရေးလှုပ်ရှားသူဒေါ်ထားထားကတုံ့ပြန်ထားတဲ့အကြောင်းကိုလည်း The Mary Sue Online သတင်းစာမှာရေးသားထားတာပါအပြည့်စုံကိုတော့ www.marysue.com စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
အစ္စလာမ်ကျောက်စိတ်လောင်းရိပ်မိနေတဲ့မြမရွေးကောက်ပွဲဆိုတဲ့ခေါင်းစဉ်နဲ့ Independent Online စာမျက်နှာမှာတော့ဆောင်းမရှင် Robin Matt Dowell ကရန်ကုန်လူမှုစုဝေးပွဲကပြည်အတက်ကိုကြည့်ပြီး NLD ဟာလူကြိုက်အများဆုံးပါတီလို့ဆိုနိုင်ပေမဲ့ကျေးလက်နဲ့ရှေးဆန်တဲ့ဒေသတွေမှာအမျိုးဘာသာကိစ္စက NLD ကိုထိခိုက်စေနိုင်တယ်လို့သုံးသပ်သူတွေကဆိုပါတယ်။မှန်တယ်မှားတယ်မပြောနိုင်ပေမဲ့ဒေါအောင်ဆန်းစုကြည်ဟာဒီပြဿနာမှာရက်တီမှုမမှန်မှုအယောင်ချေတာခံနေရတယ်လို့လွတ်လပ်တဲ့သုံးသပ်သူတွေကဆိုကြပါတယ်။ဥဝီရသူနဲ့669တွေကမကြသေးခင်ကတွေ့ရှိလာတဲ့လွတ်လပ်စွာပြောဆိုရေးသားခြင်းကိုခွင့်ကောင်းယူပြီးမွတ်စလင်မုန်တရက်ကိုမျက်စိမိတ်မြှောက်ပေးနေကြတယ်။မဘာသာအဖွဲ့ဝင်တွေကသူတို့ဟာငြိမ်းချမ်းရေးအဖွဲ့အကြမ်းဖက်မှုအဆုံးသတ်ရေးအဖွဲ့ဖြစ်တယ်လို့ဆိုပေမဲ့ဗုဒ္ဓဘာသာအမျိုးသားရေးဝါဒီတွေရဲ့နိုင်ငံအပေါ်လွှမ်းမိုးမှုရှိနေတာကိုတော့မငင်းနိုင်တဲ့အချက်ဖြစ်တယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်။ဒါ့အပြင်လူရဲ့1.3သန်းရှိတဲ့ရိုဟင်ဂျာတွေကိုရွေးကောက်ပွဲမှာမဲပေးခွင့်မပြုတာတခါလက်ရှိအစိုးရရဲ့ပြည်ခိုင်ဖြိုးပါတီနဲ့ဒေါအောင်ဆန်းစုကြည်ရဲ့ NLD ပါတီတို့ကမွတ်စလင်ကိုယ်စားလှယ်တွေကိုဝင်ရောက်ရှင်ပြိုင်ခွင့်ညှင်းပယ်ခဲ့တဲ့အကြောင်းဒါပေမဲ့လို့လဲရိုဟင်ဂျာအရေးနဲ့ပတ်သက်လာရင်ဒေါအောင်ဆန်းစုကြည်ဟာဗတ်ပေါင်းစုံကဝေဖန်တာခံရတာကိုလည်းစောင်းမရှင်ကထောက်ပြထားပါတယ်။ဥဝီရသူကဒေါအောင်ဆန်းစုကြည်ကိုယုံကြည်လို့မရဘူးဆိုတာသိလာပြီလို့ပြောခဲ့တဲ့အကြောင်းကိုကိုးကားထားသလိုအပြန်အလှန်အနေနဲ့တစ်ဖက်မှာလည်း HRW နဲ့တခြားလူ့အခွင့်အရေးအဖွဲ့တွေကနေရိုဟင်ဂျာကိစ္စဒေါအောင်ဆန်းစုကြည်ရဲ့နှုတ်ဆက်နေမှုကိုဝေဖန်တဲ့အကြောင်းဒေါအောင်ဆန်းစုကြည်ကတော့သူ့အနေနဲ့လူမှုအတိုင်းအဝိုင်းနှစ်ခုအကြားတက်မြတ်ဖို့သာလိုလားပြီးကွဲပြားမှုကိုမလိုချင်ကြောင်းပြောခဲ့ဘူးတဲ့အကြောင်းအဆုံးသတ်မှာတော့ဆောင်းမရှင်ကလက်ရှိမြန်မာနိုင်ငံကရိုဟင်ဂျာတွေရဲ့ဘဝနဲ့အဆောင်းပါးကိုအဆုံးသတ်ထားပါတယ်အပြည့်အစုံကိုတော့ www.iol.co.ca မှာဖတ်ရှုနိုင်ကြပါတယ်ရှင်
ကမ္ဘာမီဒီယာတွေထက်ကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ကြရတာဖြစ်ပါတယ်။အခုမနေ့ခင်အင်္ဂလိပ်စာသင်ခန်းစာအလဲရောက်ပါပြီ။ဒေါ်လလသန်းကတင်ဆက်ထားပါတယ်ရှင
်။ဒီကိမ့်နဲ့တင်ပြမယ် EGM အသုံးကတော့ hard time
ဖြစ်ပါတယ်စာလုံးပေါင်းက H A R D hard ကခက်တာ T I M E time ကအချိန်ဆိုတော့စကပိုက်ခုံရဲ့လုံောက်ဒီဘေကခက်တဲ့အချိန်ပေါ့ idiom ဆိုရဲတော့ white ဒီဘေကလည်းဒီနေရာမှာဆင်းတယ်လို့ဆိုရမှာပါဘဝမှာအကြအတဲတွေဆင်းရဲမှုတွေဒုက္ခဒုက္ခတွေအထူးသဖြင့်ငူရီးကြီးကြက်တဲမှုနဲ့ရင်ဆိုင်နေရတဲ့အခြေအနေကို hard time လို့ရည်ညွှန်းပြောတာဖြစ်ပါတယ်။ဒီသုံးကို hard times ဆိုပြီးတော့ s ထည့်ပြီးတော့လည်းသုံးလို့ရပါတယ်။ hard time အတုနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားစင်ကြည့်ကြရအောင်
။ My mother had a hard time bringing us up since my father died 10 years ago.
ကျွန်တော်မိဟာလွန်ခဲ့တဲ့ဆယ်နှစ်ကကျွန်တော်အဖေဆုံးပြီးနောက်ပိုင်းမှာကျွန်တော်တို့ကိုလူလားမြောက်အောင်ကြည်လာရတာအတော်လေးဒုက္ခရောက်ခဲ့တယ်လေလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ My mother had a hard time bringing us up since my father died 10 years ago.
ဘဝမှာအကြအတဲတွေဆင်းရဲမှုတွေဒုက္ခဒုက္ခတွေအထူးသဖြင့်ငူရီးကြီးကြက်တဲမှုနဲ့ရင်ဆိုင်နေရတဲ့အခြေအနေကို idiom အသုံးရဘယ်လိုပြောမလဲ။
A hard time.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးမျိုးဖြစ်ပါတယ
်။ဒေါ်လာသန်းစီစဉ်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်။အခုဆက်လက်နားဆင်ရမှာကတော့အင်္ဂါနေ့ညကဆွေးနွေးခဲ့တဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ဖြစ်ပါတယ်။ထုတ်လုပ်သူမဆုမွန်နဲ့မသိငီထိုက်တို့ကစီစဉ်တင်ဆက်ထားပါတယ်။
VOE ရဲ့အင်ကာနေညချမ်းဓာတ်ရိုက်လီလိုက်အစီအစဉ်ကနေကြိုဆိုပါရစေ။ဒီကနေ့ကျမတို့ဆွေးနွေးကြမယ့်အကြောင်းအရာကတော့ဒီလားမဲ့တနင်္ဂနွေနေ့မှာပဲကျင်းပတော့မယ့်လွှတ်တော်မှရွေးကောက်ပွဲတွေမှာအတိုက်အခံတွေဘက်ကများအပြတ်အသတ်အနိုင်ရခဲ့မယ်ဆိုရင်အာဏာလွှဲပြောင်းရေးဟာချောချောမွေ့မွေ့ဖြစ်လာပါမလားဆိုတာကိုအဓိကထားပြီးတော့ဆွေးနွေးကြမှာဖြစ်ပါတယ်။ဒီရွေးကောက်ပွဲလွန်ကာလတည်ငြိမ်မှုအခြေအနေတွေဘာတွေများစိုးရိမ်စရာတွေရှိသလဲဆိုတာကိုဆွေးနွေးကြမှာဖြစ်ပါတယ်။ဒီကနေ့ဆွေးနွေးပွဲကိုဥဆောင်ဆွေးနွေးပေးဖို့အတွက်ကတော့1990ရွေးကောက်ခံလွှတ်တော်အမဟောင်းဒေါက်တာတင့်ဆွေကိုလည်းဖိတ်ခေါ်ထားပါတယ်။နောက်တစ်ဦးကတော့ဒီလက်ရှိအာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဂံကောမဲဆန္ဒနဲ့အမျိုးသားလွှတ်တော်အမတ်နောက်ဒီရွေးကောက်ပွဲမှာလည်းဂံကောကပဲထပ်မံရှင်ပြိုင်မဲ့လွှတ်တော်အမတ်ဦးလှဆွေဖြစ်ပါတယ်။လွှတ်တော်ကိုယ်စားလှယ်ရော်ဂျီဦးလှဆွေဟာဆိုရင်တမတော်အရာရှိဟောင်းတဦးလည်းဖြစ်ပါတယ်။နောက်တူကတော့ဧရာဝတီသတင်းဌာနရဲ့အယ်ဒီတာချုပ်ကိုအောင်စောဖြစ်ပါတယ်ရှင်။အားလုံးလည်းဒီဆွေးနွေးကြဖို့လေလိုင်းပေါ်ကိုရောက်နေကြပါပြီ။ပထမဆုံးတော့ဒီ90ရွေးကောက်ပွဲတုန်းကရွေးကောက်ခံခဲ့ရတဲ့ဒေါက်တာတင့်ဆွေကိုအရင်ဆုံးဆွေးနွေးပေးစီလိုပါတယ်။ဒီအခုလက်ရှိမြင်တွေ့နေရတဲ့ရွေးကောက်ပွဲကြိုကာလအခင်းအကျင်းတွေအရဒီအတိုက်ခံတို့ဘက်ကအပြတ်အသတ်များအားသာခဲ့ရင်အာဏာလွှဲပြောင်းရေးအလားအလာပေါ်မှာဒေါက်တာတင့်ဆွေအနေနဲ့ဘယ်လိုများသုံးသပ်ချင်ပါလဲရှင်
။ဟုတ်ကဲ့ခင်ဗျ။ကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့လက်ရှိသမိုင်းနိုင်ငံရေးသမိုင်းကို1990ရွေးကောက်ပွဲရွေးသမိုင်းနဲ့ပြန်ပြီးရှင်ပြီးတော့ကြည့်သင့်တယ်လို့ယူဆပါတယ်။ဘာကြောင့်လဲဆိုတော့မေလ29ရက်နေ့ရွေးကောက်ပွဲနေ့မဲတဲ့အချိန်မှာပဲအဲတော့ကအာဏာရှိတဲ့ဗိုလ်ချုပ်မှုကြီးဆုံးမကိုနိုင်ကနိုင်ငံတကာသတင်းမီဒီယာမြန်မာသတင်းမီဒီယာရှေ့မှာပဲသူအနိုင်ရတဲ့ပါတီကိုလွှတ်ပြောင်းအာဏာလွှတ်ပြောင်းပေးမယ်လို့ကတိပေးခဲ့တယ်။ဒါပေမဲ့လို့မဖြစ်ခဲ့ဘူးပေါ့ဗျ။အခု2015ရွေးကောက်ပွဲအတွက်သမ္မတကရောကာချုပ်ကရောတမတော်ကဝေဦးစီးချုပ်ကရောပေါ့ဒီအဲဂရီပေးထားတယ်ဆိုတော့ကျွန်တော်တို့သမိုင်းကြောင့်150သမိုင်းကြီးလိုက်ရင်တမတော်ဆိုတဲ့အဲအရာရှိကြီးတွေထိတ်ဆုံးကောင်းဆောင်နေတာဂရီမတီးခဲ့ဘူးအဲ့ဒီဂရီကတိုင်းပြည်ပေါ်ပေးခဲ့တဲ့ကဘာတိအောင်ပေးခဲ့တဲ့ဂရီမတီးခဲ့ဘူးဆိုတော့သမိုင်းကြောင့်ကတော့ဘယ်လိုမှညင်းမရတော့အခုရောအဲ့ဒါကြောင်းမလာလို့မေးရင်ကျွန်တော်တော့ဒီလူတွေပေါ့လေလုံးဝအပြစ်အဆုံတန်လျာနဲ့ကျွန်တော်တို့စောင့်နေရတဲ့အချိန်မှာဒါကြောင့်ကျွန်တော်တို့အာဏာလွှဲပြောင်းပေးမယ်ဆိုတာကျွန်တော်တို့မသိကြဘူးလို့ပဲမြင်ပါတယ်ခင်ဗျာ
ဦးလှဆွေအမြင်ရောဘယ်လိုများရှိပါသလဲရှင
်ဟောဒီလိုတော့ရှိရဲ့ဗျာဒါက1990မဟုတ်ဘူးလေတော့2015ဖြစ်သွားပြီနောက်ကျွန်တော်တို့2008အခြေခံဥပဒေမှာလည်းကျွန်တော်တို့25ရာခိုင်နှုန်းသောတပ်မတော်သားတွေဟာပါဝင်နေတဲ့အတွက်ကြောင့်ဟိုအဖြစ်အကျင်းဟာအတိုက်ခံကတစ်ဆောက်လုံးနိုင်လိမ့်မယ်လို့
ဟိုဘယ်လို့မှမဖြစ်နိုင်တဲ့အနေအထားဖြစ်တယ်လေ။ဟို USCPO လဲအရင်ကြီးရှော့တယ်လို့တော့မဖြစ်နိုင်ဘူးလေ။ဘာလို့ဆိုတော့အနည်းဆုံးကျွန်တော်ပထမအရင်တော့လည်းကျွန်တော်ပြောမှုပါတယ်။ဟလာ26ရာခိုင်နှုန်းလောက်ရရင်ကိုပဲကျွန်တော်တို့ကအဆင်ပြေတဲ့အနေအထားဖြစ်တဲ့အတွက်ကြောင့်တက်ပြီးတော့စိုးရင်စရာမလိုဘူးလို့ကျွန်တော်အနေနဲ့တင်ပြချင်ပါတယ်ဟုတ
်။အဲ့တော့ဒီ1990ရွေးကောက်ပွဲအခြေအနေနဲ့မတူတဲ့အချက်တွေကတော့ရှိနေပါတယ်။အဲ့ဒါတွေကတော့ဒီအခြေခံဥပဒေရှိနေတယ်။နောက်ပြီးတော့လွှတ်တော်ကလည်းရှိနေတယ်ပေါ့နော်။ဒါတွေက1990ရွေးကောက်ပွဲရလအာဏာလွှဲပြောင်းရေးမလွှဲပြောင်းရေးအခြေအနေမျိုးနဲ့မတူတဲ့အခြေအနေပါ။ဒါပေမဲ့လည်းဒီရွေးကောက်ပွဲဂျိုကာလအခင်းချင်းတွေအပေါ်မှာဟိုအတိုက်အခံတွေအပြတ်အသတ်များနိုင်ခဲ့ရင်အာဏာလွှဲပြောင်းရေးပေါ်မှာလူမှုကြားမှာရောဒီစောင့်ကြည့်သူတွေကြားမှာပါဆိုရင်ချက်တည်းရှိနေတယ်ဆိုတာလည်းညင်းလို့မရတဲ့အချက်ပါဒီပေါ်မှာရောကိုအောင်စော့အမြင်လေးဆွေးနွေးပေးပါအောင်ရှင
်ဟုတ်ကဲ့ကျွန်တော်မြင်တာက90 election ကဟို free or fair ဖြစ်တယ်လို့ပြောခဲ့ပါဘာကြောင့်လဲဆိုတော့အဲ့ election ကျင်းပနေတဲ့အချိန်မှာဒီတောင်ဆန်းစုကြည်ပါဝင်ဒီ NLD ပါတီရဲ့ခေါင်းဆောင်အတော်များများကထောင်ထဲမှာကြာနေတယ်ပြီးတော့နေမှအထူးကြာနေတဲ့ကာလပေါ့လေနော်ပြီးတော့အစိုးရကိုယ်တိုင်ကလည်းအဲ့တော့အစိုးရကိုယ်တိုင်ကလည်းအာဏာမပေးခဲ့ဘူးပေါ့အခုကနပြောခဲ့တယ်လို့25ရာခိုင်နှုန်းနဲ့ယူထားပြီးအဲ USDP ကလည်းသူ့လည်းရှော့မတက်ဖို့ပြောနေတဲ့အချိန်မှာတေချာတစ်ခုကတော့ကျွန်တော်ထင်တယ်ဒီ democratic transition ပေါ့လေသူတို့ပြောနေတဲ့ဒီ roadmap ကိုစစ်တပ်ကစစ်ကောင်းဆောင်နေရချိန်ညားစွာအကြိုက်ယူပြီးတော့ပြင်ဆင်ခဲ့ရဖြစ်ပါတယ်သူတို့ exit strategy ပေါ့သူတို့ထပ်ပေါက်တစ်ခုရှာရဖြစ်ပါတယ်ဆိုတော့ကျွန်တော်ကဒီနေရာမှာ credit ပေးကျွန်တော်မဟုတ်ဘူးဒါပေမဲ့ကျွန်တော်မြင်တော့ဒီ election ကိုသူတို့ free and fair ဖြစ်အောင် credible ဖြစ်အောင်အပြင်းအောင်ထည့်အောင်လက်ခံသူတို့စ조사ပြီးလုပ်ပေးမယ်ပြီးတော့ဒါကိုလည်းသူတို့တတ်မတော်စစ်ကောင်းဆောင်တဲ့အတွက်ရောအဲဖက်ပေါက်တစ်ခုအနေနဲ့သူတို့ယူတတ်သွားမယ်ဆိုရင်တော့ကျွန်တော်ထင်တယ်ခုနအာဏာလွှဲပြောင်းရေးဆိုတဲ့ကိစ္စတွေကအဲဖြစ်သွားနိုင်တယ်ဒါပေမဲ့အာဏာလွှဲပြောင်းရေးဆိုတာ9လလောက်ကျွန်တော်တို့ကပြန်ကြည့်ရင်ကျွန်တော် procedure တိုင်းဆိုရင်တော့ကျွန်တော်တို့က match လောက်အကုန်ကြမ်းအာဏာလွှဲမှာဒါဒီကြားထဲမှာ NRI နိုင်ဖို့တော့တော်တော်ပြေကြနေပြီ။အဲ့ဒီအချိန်မှာပဲဘာတွေဖြစ်မလဲဆိုတာကကျွန်တော်ထင်တယ်။အဲ့ဒီနေရာမှာကတစ်ဖက်တစ်ဖက် negotiation လုပ်ရမယ်။အဲဟလာဟိုတကယ်ဟိုဘသူ့ကိုတမရလောင်းဖြစ်ရွေးမှာလဲဆိုတဲ့ကိစ္စတွေအဲ့ဒါတည်းကကျွန်တော်ထင်တယ်။အားလုံးရဲ့ speculation တွေဖြစ်တယ်။အဲ့မှာစကားအများကြီးပြောကြအောင်မထင်။အဲ့ဒီမှာတကယ် key player ကတော့ဦးသိန်းစင်ဆိုတာမဟုတ်တော့မှနဲ့ကျွန်တော်ထင်တာတော့တမရကအဓိက key player ဖြစ်သွားမယ်လို့ကျွန်တော်ထင်တယ်။
အခုအချိန်ဒီမှာဆိုလို့ရှိရင်လေသမရဦးသိန်းစိန်ကရောဒီတက်မတော်ကာကွယ်ရေးဦးစည်းချုပ်ပေါ့နော်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကရောဒီရွေးကောက်ပွဲရလတ်ကိုလက်ခံမယ်လို့တော့နှစ်ဦးစလုံးကတော့ပြောထားကြတာပါပဲဒါပေမဲ့ဒီနေရာမှာလဲဒီလူကြီးလူကောင်ဂရီကဝတ်တရားဘလောက်ထိတည်မလဲပေါ့နော်1990တုန်းကလဲဒီလိုပဲပြောခဲ့ဆိုခဲ့ပြီးတော့မဖြစ်ခဲ့တဲ့ခါရောက်တော့ပြောစရာတွေကရှိနေတာပါအဲ့တော့ဒီမြန်မာတက်မတော်ဘက်က1990တုန်းကလိုမျိုးဒီဗိုလ်ချုပ်ကြီးစောမောင်ရဲ့အမားမျိုးထပ်ပြီးတော့ကျူးလွန်အောင်မဲ့အခြေအနေမျိုးရောဟိုယတိပြတ်ပေါ့နော်ဆရာဦးလှဆွေအနေနဲ့ဘလို့များပြောချင်ပါတယ်ရှင
်မရှိနိုင်ပါဘူးဗျဘာဖြစ်လို့မရှိနိုင်လဲဆိုတော့ခုနကအောင်စောပြောသလိုအတိုက်ခံနိုင်မှတေးချနေပြီဆိုတာလည်းမဖြစ်နိုင်လို့ပါဘာလို့ဆိုတော့ကျွန်တော်တို့ဂျာနယ်ထဲမှာပါတာမြို့ပေါ်လူသားသားထောက်ခံတာဒီလောက်လေးနဲ့အဲအတိုက်ခံsolid အနိုင်ရမယ်ဆိုတာမဖြစ်နိုင်ပါဘူးကျွန်တော်တို့အားလုံးပြည်ပြည်ဖြစ်တဲ့အတိုင်းအဲမြို့နယ်လူသားစားဆိုတာ 30% ရှိတယ်ဒီလက်နေလူသားစားဆိုတာ 70% ရှိတယ်အဲကျွန်တော်တို့ USDP ကအဲ 30% ကိုအကုန်လုံးပေးလိုက်ပါအောင်မယ်အဲ 70% ရဲ့တဝက်လောက်ရရင်ကိုပဲအခြေအနေကောင်းပါလေဒါကြောင့်ကိုအောင်တော်ရဲ့ပြောတာအချို့ဝက်ကတော့မှန်တယ်ဒါပေမဲ့ဟလာဟိုဟလာ NLD ကအဲနိုင်မှတည်ကြသွားပြီဆိုတာတော့အဲတုံ့တက်ချက်စောလုံးတယ်လို့ကျွန်တော်ထင်တယ်ဟုတ
်ဒီဆွေးနွေးပွဲမှာပါဝင်ဆွေးနွေးကြဖို့ကော်လာတွေကလည်းတော်တော်များပါတယ်စာတွေလည်းပေးပို့ထားကြပါတယ်ဆိုတော့သူတို့ကိုလည်းဟိုဆွေးနွေးဖို့ခွင့်ပေးချင်ပါတယ်ပထမဆုံးတော့ကျွန်မကိုကျော်သူနိုင်ကိုဖိတ်ခေါ်ချင်ပါတယ်ရှင
်အဲအဲ့တော့ကျွန်တော်တို့ကဒါပြောမယ်ဆိုရင်ဒီရွေးကောက်ပွဲအလွန်ကာလမှာမဲပေးပြီးရဲ့အချိန်မှာကျွန်တော်တို့ပြည်သူကစီစီလုံးလုံးနဲ့ဘာမှကြံနာမရှိပဲအေးချမ်းချမ်းနေမယ်ဆိုရင်ဒါပထမလွတ်တော်တဒန်းကဂုံးသိချာရှိရှိနဲ့အာနာလွတ်ကြောင်းမှုကိုပြီးပါမလားဆိုတဲ့မိကုံးကိုကျွန်တော်ပြန်လဲမေးကြလို့ပါတယ
်ဒီအမေကုံးကိုလွတ်တော်အမဦးလဆွေကိုမေးချင်တယ်လို့ပြောပါတယ်ရှင်ဆရာဘလို့များဟိုဖြေချင်ပါလဲရှင
်ဟုတ်ဟိုကျွန်တော်
ကျူလာတော်တော်များနေပနေလာလာဥဒဆွေကြီးပဲကောင်းတယ်ပြီးကြတာပဲကျွန်တော်တက်ခဲ့ပါရပါတယ်ကျွန်တော်ဟုတ်ဆိုတော့ဟိုမယုံမကြည်ဖြစ်နေရင်ဟလာအဲ့ဒီရွက်ကောက်ပွဲအဖြစ်ကိုအမှန်တိုင်းဝင်မခံနိုင်ဘူးလက်မခံနိုင်ဘူးဆိုပြီးတော့မယုံမကြည်ဖြစ်နေရင်ဝင်မပြိုင်နာပိုကောင်းပါတယ်လို့ပဲကျွန်တော်
ရိုးရိုးရှင်းရှင်းပြပြပြပြောင်းပြပြရသေးဟုတ်ဒီတမရော်ရဲ့အခန်းကဏ္ဍပေါ့နော်ဒီမြန်မာနိုင်ငံမှာဆိုလို့ရှိရင်တိုင်းရင်းသားလက်နက်ကိုင်နေရှိတယ်ဆိုတာတော့ဒါဟုတ်ပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာကတကယ်တမ်းလက်နက်ကိုင်ဆောင်ခွင့်ပေါ့နော်ပြည်သူလူထုစီမှာလက်နက်ကိုင်ဆောင်ခွင့်ဆိုတာမရှိတဲ့နိုင်ငံတစ်ခုဖြစ်ပါတယ်
ဒီလိုအခြေအနေမျိုးမှာဘာကြောင့်ရက်သားနိုင်ငံရေးမှာနေရာပို့ပြီးတော့လူကျင်နေရတာလဲဆိုတာကိုလည်းဆွေးနွေးစီချင်ပါတယ်ဒေါက်တာတင့်ဆွေဘယ်လိုများဆရာအနေနဲ့ရှုမြင်ပါလဲဟုတ်ကဲ့ခင်ဗျာမြန်မာနိုင်ငံမှာတမရော်ရဲ့နိုင်ငံရေးထဲမှာပါဝင်ပတ်သက်မှုကိုပြောလို့ရှိရင်ကျွန်တော်တို့ဘိုးချုပ်ကြီးနေဝင်ကိုပဲကျွန်တော်တို့လက်ညှိုးထိုးရပါမှာဒါဆိုသူကစခဲ့တယ်တောက်က56အနှစ်အာဏာသိမ်
ဟိုဟိုတယောညွန်းနဲ့နေရာစပြီးတော့ဒီပြောင်းလာတယ်တမရဟာပမာပြီမှာတော့သူ့ရဲ့ရေးကြီးတာမရှိဘူးသူကထိတ်ဆုံးကဆိုတော့အဲဆွဲအောင်မလို့စာရွက်ထဲရောက်ကောင်းနေရဆွဲအောင်လုပ်ခဲ့တဲ့အနေထားဖြစ်လာပါတယ်ခင်ဗျနောက်ခုတောင်းကော2015ကိုကြည့်လိုက်ရင်ခုနကလည်းဟိုဆွေးနွေးကြသူပေါ့လေ1990နဲ့ရှင်းလိုက်ရင်ကျွန်တော်မြင်တာတစ်မျိုးပြ1990နဲ့2015အလုံးမတန်ကိုပိုဆိုးတယ်လို့ကျွန်တော်မြင်တယ်တပ်မတော်ရတ္တိမှုရုပ်ောက်ပေါ်ကော်မရှင်ရတ္တိမှုနောက်တစ်ခါ1990ကိုကြည့်လိုက်ဗျာဟိုမဆလနဲ့အရတိပြန်ရတယ်အုပ်ချုပ်နေတာကစစ်တပ်3ပွင့်ဆိုင်စစ်တပ်အဲဒီကထားခဲ့တဲ့နေခဲ့တဲ့နေအနေထားဟာဘာပဲပြောပြောဒီကနေ့2015နဲ့စာရင်ခွန်လစရာရှိတယ်လို့ပြောကောင်းပြောလို့ရတယ်ဒီကနေ့ကြတော့တော်တော်ကိုစွစွဝဝပေါ့လေအဥပမာပေးရရင်မနေ့ကပဲဟလာဘူးလင်မျိုးနဲ့ကြွားတရားကိုစကိုင်းတိုင်းကိုကြီးချုပ်ကမဲဆွဲစီဦးမွေးသွားတော့တမတော်စီရဟတ်ကြီးကိုသုံးသွားတယ်ခင်ဗျနောက်ကဝေဦးစီချုပ်ကိုယ်တိုင်ကလည်းပြည်내တွေကိုတမတော်ရဲ့အရင်မြစ်ဒီကိုတုံးပြီးတော့တွားနေတယ်။နောက်တမရောပိုင်းမီဒီယာအစိုးရပိုင်းမီဒီယာအဲ့တော့ဒီနေ့2015ခင်ဗျာအစိုးရကဒီခိုင်ပြူပြည်နေတာဒီခိုင်ပြူတမရောကသူ့ဘက်ကပါတယ်ဆိုတော့အခင်းချင်းကပြောင်းနေတယ်။တနည်းအားဖြင့်တမရောကိုကျွန်တော်တို့1990တဲ့နိုင်ငံရေးထဲမှာပါဝင်စွန့်ဖက်မှုဟာအမှန်မှဆိုးဆိုးကလမ်းမကြီးကို6ကဘာကိုရောက်အောင်ကိုတည်ပို့နေတော့ကျွန်တော်ကျေးဇူးရဲ့အနာဂတ်အတွက်အမြဲတမ်းဆွေးရပါတယ်ခင်ဗျာ။ဒါကြောင့်2015ရုပ်ပွဲရလကတ်နေပြီးတော့တမရကိုရတိုက်ပြီးတော့ကေတင်နိုင်ပါစီလို့ပဲကျွန်တော်တို့ဆုတောင်းပါတယ
်။ဟုတ်ကဲ့ရှင်ဒီ1990တုန်းကတော့ဒီလက်တလုံးအလိုအာနာတင်လိုက်ရတယ်ကယ်ဆယ်လိုက်ရတယ်ဆိုတဲ့အဖြစ်မျိုးနောက်ထပ်များထပ်ပြီးတော့ဖြစ်လာနိုင်ပါသေးလားကိုအောင်စောအမြင်ရောဘယ်လိုများရှိပါလဲ
။ကျွန်တော်တင်တဲ့အာနာတင်ဖို့ကတော့အတော်ကိုဖြတ်သွားပါပြီ။ဘာကြောင့်လဲဆိုတော့အာနာတင်ကြီးသွားပြီလေ။2900ရင်းတော့သူတို့ယူထားပြီးပြီ။တန်းကြီးမှန်ရှိတယ်ခုနပြောသွားတဲ့အရင်းမြစ်တွေ။နောက် political power နိုင်ငံရေး power သူ economic power လို့ခေါ်တယ်။စီးပွားရေး power ကိုလည်းတက်မရောကပဲထိန်းချုပ်ထားတာဖြစ်ပါတယ်။နောက်ဒီနေ့တန်းကြီးမှန်ရှိတဲ့ချမ်းသာဆုံးသူတစုတညိုးထိုးပြီးတော့ပြောပဲကြပါဆိုရင်လည်းသူတို့ပဲဖြစ်ပါတယ်။နော်။ uniform ဝတ်ထားတဲ့သူတွေနဲ့ uniform ချွတ်ထားတဲ့သူတွေပဲဖြစ်ပါတယ်။ဆိုတော့ကျွန်တော်ထင်တယ်သူတို့ကတကယ်ကြတော့ဒီနေ့ခင်မှာတက်မရောကနေပြီးတော့နာမည်ကောင်းယူခြင်းတော့ဒီ2015မှာနာမည်ကောင်းယူခြင်းတော့သူတို့က88 strategy အတိုင်းအာဏာလွှဲရမယ်ပြီးတော့အတိုက်ခံနဲ့တိုင်းရင်းသားပါတီတွေနိုင်မှုဆိုတာလည်းကျွန်တော်ထပ်ပြောပါမယ်သိကြပါတယ်ဆိုတော့အဲ့တကြောင်လည်းကျွန်တော်ထင်တယ်တက်မရောကပြင်ဆင်ရမယ်တစ်ချိန်တည်းမှာတက်မရောတစ်ခုလည်းမဟုတ်ဘဲနဲ့တက်မရောဒီကြိုက်တယ်မကြိုက်တယ်ထောက်ခံတယ်မထောက်ခံတာပါသူတို့ဒီတနက်ကင်ထားတဲ့အဲတန်ဒီအကြီးဆုံးဖြစ်တဲ့ institution ခုဖြစ်တဲ့အတွက်ကြောင့်ဒီအာဏာယူမဲ့ပါလီမန်မှာဒီ majority seat ကိုယူလာမဲ့ NLD ပါမယ်တိုင်းလာကောင်းဆောင်ပါတီတွေကလည်းတက်မရောနဲ့ဘလို့စကားပြောမလဲအဲ့ဒီဟာကအကြီးကြီးတဲ့တင်တယ်အဲ့ဒီမှာအဖို့တစ်ရှိသွားရင်နောက်လာမဲ့တက်တန်တို့လောမှာကျွန်တော်အဖို့တစ် balance တိပြဿနာတွေနဲ့အကြီးကြီးရှိမယ်လို့ကျွန်တော်ထင်တယ်အဲ့အဲ့အစကောင်းမှုကျွန်တော်တို့အရေးကြီးအဲ့ကြောင့်ကျွန်တော်ထင်တယ် post election မှာဘာတွေဖြစ်မလဲဘလို့စပြီးတော့နိုင်ရဲ့ပါတီကနေဦးဆောင်ပြီးတော့ဒီတက်မတော်နဲ့ accommodation ပေါ့နောက်ခုဘလို့စကားပြောမလဲဆိုတာကအရေးကြီးတဲ့ဖက်လုံးပြင်ထားရမယ်လို့ထင်တယ်အဲ့ဒီညနာကိုကြည့်ပြီးတော့
ကိုဆလိုင်းဖွေကုံရှိပါလားရှင်ကိုဆလိုင်းဖွေကုံဝင်ရောက်ဆွေးနွေးလို့ရပါတယ်ဟုတ်
ကဲ့ရှိပါတယ်မဟုတ်ကဲ့အထောင်းတစ်စင်ငါရေကောက်ပွေးပြီးရင်စစ်တပ်ကအနာသိမ့်မယ်ဆိုတာမသိမ့်ပါဘူးလို့ကျွန်တော်အပြတ်သားပြောနိုင်တယ်ဘာကြောင့်လဲဆိုတော့စစ်တပ်ဆိုတာအုပ်ချုပ်ရေးရောဥပဒေပြင်းရေးရောတရားစီရင်ရေးတို့က20 50ခန့်ရပြီးသားအနာရပြီးသားဆိုတော့တို့ကအနာတော့တို့စစ်ပြီးတော့မသိမ့်မှာမဟုတ်ဘူးနောက်ပြီးတော့မှအင်းလင်းဒီရလည်းပဲအခုချိန်တော့အပြတ်တတ်နိုင်တယ်သို့တော့အာကာတာတွေဘာတွေမထားတော့ဘူးစစ်တပ်နဲ့ပူပြီးတော့မြေဆောင်သူလုပ်နေပြီဆိုတော့ဦးသိန်းစိန်ကလည်းပဲသူအမညိုလင်းလေးနဲ့သူသမရရလာတော့သူငါးနှစ်သက်တမ်းကိုကောင်းအောင်ပြီးတော့ပွဲသူစူးစမ်းမှဖြစ်တယ်သူတမိုင်းကောင်းသူစူးစမ်းသွားမှဖြစ်တယ်ဆိုတော့ပီတူလူထုရလည်းအရင်လုံးကလို့မဟုတ်တော့ဘူးအတိညာနေတူပြီးတော့မှသမာတရိနဲ့တရိချင်းချင်းနဲ့ကူကဆောင်ကြည့်နေပြီဆိုတော့အချင်းချင်းကအင်တာမကွာသွားပြီဆိုတော့စစ်တပ်ကအာဏာသိမ်းဖို့ဘယ်တော့မှစဉ်းစားမှာမဟုတ
်ဒေါက်တာတင်းဆွေအနေနဲ့ရောအခုအခြေအနေမျိုးမှာဒီစစ်တပ်ဘက်ကရွေးကောက်ပွဲရလတ်မှာအတိုက်အခံနဲ့အပြတ်အသတ်နိုင်ရခဲ့ရင်တောင်မှဒီပေါ်မှာနာမည်ကောင်းယူပြီးတော့ရက်တီလိုက်မဲ့ပြည်သူဘက်ကနေပြီးတော့ရွေးကောက်ပွဲရလတ်ပေါ်မှာခိုင်ခိုင်မာမာရက်တီလိုက်မဲ့အလားအလာမျိုးများဆရာအနေနဲ့တွေ့ရပါသလားရှင
်ဒီကနေ့2015ခုနှစ်ရွေးကောက်ပွဲမဲဆွေကာလအချင်းချင်းကြည့်လိုက်လို့ရှိရင်ပမာနိုင်ငံကတောင်အာဖရိကနေနေသသားအင်ဒိုနီးရှားနေနေသသားဇင်ဘာဘွေနဲ့သွတ်တူးနေတယ်ခင်ဗျာဟာမဲမသမာမူကြီးနေတယ်ဟာလားကိစ္စတွေနဲ့ဖြစ်တော့ဟိုဒါလက်တွေ့ဖြစ်တာပေါ့လေဒါကြောင့်ပမာနိုင်ငံဟာနောက်တကယ်လို့ဟာလားဒီဇင်ဘာဘွေဝန်ကြီးရောဘတ်မူကာဘေကိုတရုတ်ကတရုတ်ရဲ့ဟာလားငြင်းရဲ့လိုပဲဆုနဲ့ဟိုလက်လျောညီတို့တဲ့ဆုပေးတော့ကျွန်တော်မြင်တယ်အဲဒီခါတော့ဥတီမြန်ရဲ့လူတယောက်ကပေးမလားမသိဘူးဆိုလိုရင်းကတော့အဲတမရောဟာအကောင်းဆုံးခွန်လန်းကိုတရားမိဆုပ်တင်တယ်2015ရုပ်ောက်ပွဲရက်လက်ကိုဟာသူတို့ရဲ့တိုင်းပြည်ရဲ့ကျွန်တော်တို့အားလုံးရဲ့အဲစစ်တပ်ရဲ့ထွက်ပေါက်အမှန်ဖြစ်ပါတယ်လို့ကျွန်တော်လေးလေးနဲ့ထပ်ပြီးဆုတောင်းပါတယ
်ဟုတ်ကဲ့ပါရှင်ဆရာဒေါက်တာတင်းဆွေကိုရောဒီဝင်ရောက်ဆွေးနွေးပေးခဲ့ကြတဲ့လွှတ်တော်ကိုယ်စားလှယ်ဦးလာဆွေနောက်အရာဝတီကိုအောင်စောနဲ့ပါဝင်ဆွေးနွေးခဲ့ကြသူအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ရှင
်အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်
။ကြားမခွဲကြပြီးအကြမ်းဖက်မှုဆိုတာဟာဘယ်နိုင်ငံနဲ့မှမကင်းလွတ်နိုင်တဲ့ရက်ဆက်ကြမ်းကြုတ်မှုတစ်ခုဖြစ်ပါတယ်။ကမ္ဘာပေါ်မှာရှိတဲ့အမျိုးသမီး3ယောက်တိုင်းနဲ့1ယောက်ဟာသူမရဲ့ဘဝတစ်လျှောက်မှာအမျိုးသမီးဖြစ်တဲ့အတွက်အကြမ်းဖက်ခံရတဲ့ဖြစ်ရမျိုးကြုံခဲ့ရလိမ့်မယ်လို့ခန့်မှန်းရပါတယ်။ကံမကောင်းစွာနဲ့ကြားမခွဲကြပြီးအကြမ်းဖက်မှုတွေဟာပုံမှန်အခြေအနေမှာဖြစ်ပွားနေတယ်လို့ပဲပြိပခသဘာဝဘေးအန္တရာယ်နဲ့အခြားအရေးပေါ်အခြေအနေတွေဖြစ်နေတဲ့အချိန်တွေမှာတဟုန်တို့တိုးပွားလာတတ်ပါတယ်။အရေးပေါ်အခြေအနေတွေတော်တွင်မှာလူမှုအဖွဲ့အစည်းရဲ့ဖွဲ့စည်းပုံအခြေအနေပြက်ယွင်းသွားပြီးအမျိုးသမီးအနေနဲ့မိန်းကလေးငယ်တွေဟာလိမ်မိုင်းဆိုင်ရာအမျက်ထုတ်မှုမတရားပြုကျင့်မှုအိမ်တွင်းအကြမ်းဖက်မှုအတင်းအကျပ်လက်ထပ်ခိုင်းခံရမှုနဲ့လူကုန်ကူးမှုစတဲ့ကြမ်းမခွဲခြားအကြမ်းဖက်မှုတွေကြုံရဖို့ဖြစ်နိုင်ခြေတိုးလာပါတယ်။ဒါကြောင့်ပဲလွန်ခဲ့တဲ့နှစ်ကျော်လောက်ကအစိုးရအဖွဲ့တွေအစိုးရမဟုတ်တဲ့အဖွဲ့တွေနိုင်ငံချက်ကျော်အဖွဲ့အစည်းတွေနဲ့အရက်ဖတ်အဖွဲ့အစည်းအမြောက်များကကိုယ်စားလှယ်တွေဟာလန်ဒန်မြို့မှာတွေ့ဆုံခဲ့ကြပြီး United Kingdom နိုင်ငံရဲ့ဦးဆောင်မှုနဲ့အရေးပေါ်အခြေအနေမှာအမျိုးသမီးနဲ့မိန်းကလေးငယ်တွေကိုကာကွယ်ရေးလှုပ်ဆောင်မှု Call to Action ဆိုတဲ့အခမ်းအနားကိုကျင်းပခဲ့ကြပါတယ်။ American ပြောင်စုအနေနဲ့ကတော့2014ခုနှစ်မှာပြုလုပ်ခဲ့တဲ့ Call to Action အခမ်းအနားကိုဦးဆောင်ခဲ့ပါတယ်။Call to action အတွက်အလေးထားလှုပ်ဆောင်မှုတစ်ခုအနေနဲ့ American ပြောင်စုဟာအရေးပေါ်အခြေအနေတွေမှာကြားမခွဲခြားအကြမ်းဖက်မှုတွေဖြစ်ပွားတာကိုရှော့ချဖို့ရည်မှန်းချက်ထားလှုပ်ဆောင်မဲ့ Safe from the Start ဆိုတဲ့အစီအစဉ်တစ်ခုကိုစတင်မှုကြေညာခဲ့ပါတယ်။အဲ့ဒီ Safe from the Start ဆိုတဲ့အစီအစဉ်ရဲ့ရမုံငွေနဲ့နေအိမ်ဆုံးခွာထွက်ပြေးနေရတဲ့ထောင်ပေါင်းများစွာသောအီရတ်နိုင်ငံသားတွေကိုကူညီဖို့မိဖက်အဖွဲ့အစည်းတွေကိုလှူဒန်းနိုင်ခဲ့ပါတယ်။ Safe from the Start အစီအစဉ်ဟာဘဟုအာဖရိကသမ္မတနိုင်ငံကဒုက္ခသည်တွေအတွက်လည်းလိမ်မိုင်းဆိုင်ရာအမျက်ထုတ်မှုမတော်တရားအပြုမှုတွေကိုတုံ့ပြန်မှုသင်တန်းပေးတာအရေးပေါ်အခြေအနေတွေမှာမတော်တရားပြုကျင့်မှုတွေရှိလာရင်တိုင်ကြားဖို့နီးလန့်တွေဖန်နီးပေးတာကိုလှုပ်ဆောင်ခဲ့ပြီးကွန်ဂိုနိုင်ငံမှာလည်းလုံခြုံရေးအတွက်ထောက်လှမ်းရေးအဖွဲ့တွေဖွဲ့ပေးတာအမျိုးသမီးနဲ့အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီက
အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီက
စတဲ့ကြိုးပမ်းမှုတွေကို
အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီ
အမေရိကန်ပြည်ထောင်စုနဲ့ဆွီဒင်နိုင်ငံတို့ပူးတွဲပြုလုပ်တဲ့ အရေးပေါ်ခြေအနေတွေအတွင်းမှာကြားမခွဲခြားအကြမ်းဖက်မှုကာကွယ်ရေးဝန်ကြီးများအဆင့်အစည်းအဝေးမှာအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီက Safe from the States အစီအစဉ်ရဲ့ရန်ပုံငွေဖြစ်အမေရိကန်ဒေါ်လာ18တန်းအထိထပ်မံပံ့ပိုးပေးမယ်လို့ကြေညာခဲ့ပါတယ်ဒီအတွက်ကြိုးပမ်းအားထုတ်မှုတွေအောင်မြင်မှုရဖို့ဆိုရင်ကျွန်တော်တို့လက်တွေ့အလုပ်လုပ်ဖို့လိုပါတယ်လို့ဂျွန်ကယ်ရီကပြောပါတယ်ယောက်ျားမိန်းမကလေးဘသူကိုမဆိုကြားမလိန်ခွဲကြားအကြမ်းဖက်မှုတွေကျူးလွန်တာနဲ့ပတ်သက်လို့လုံးဝသိဉ်းကြီးမခံတဲ့မူဝါဒမျိုးချမှတ်ကျင့်သုံးဖို့လည်းလိုနေပါတယ်ကျွန်ုပ်တို့အနေနဲ့အကြမ်းဖက်မှုကျူးလွန်ခံခဲ့ရတဲ့သူတွေရဲ့ထိခိုက်လွယ်မှုကိုသတိပြုပြီးသူတို့ရဲ့ဂုဏ်သိက္ခာကိုလေးစားမှုနဲ့ဆက်ဆံနေတယ်လို့ကျူးလွန်သူတွေကိုလည်းတရားစီရင်နိုင်မှုကြိုးစားရပါမယ်နောက်ဆုံးအဆင့်အနေနဲ့အောင်မြင်မှုရဖို့ဆိုရင်ကျွန်တော်တို့အားလုံးအတူပူးပေါင်းပြီးအလုပ်လုပ်ဖို့လိုပါတယ်ကြားမခွဲကြအကြံဖတ်မှုတွေဟာမိသားစုဘဝတွေကိုဖြုတ်ခွဲပစ်နိုင်တယ်လို့လူအဖွဲ့အစည်းတွေကိုလည်းခွဲခြားပစ်လိုက်နိုင်ပါတယ်။နောက်ဆုံးနိုင်ငံအဆင့်ရန်ရားတွေကိုပါတိုက်ခိုက်လာနိုင်တဲ့အထိပြင်းထန်နေဆိုတာကိုနာကျင်ပြီးခါးသီးတဲ့အတွေ့အကြုံတွေကသိရှိခဲ့ရပြီးပါပြီ။မကြာခဏဆိုလိုပဲနိုင်ငံအမြောက်များမှာပြည်ပခနဲ့မတည်ငြိမ်မှုတွေကိုမျိုးဆက်ပေါင်းများစွာကြောင်ဖြစ်ပေါ်စေပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။ကြားမခွဲကြအကြမ်းဖက်မှုရဲ့တက်ရောက်မှုတွေကိုရှောင်ရှားဖို့နဲ့ဖြစ်ရှင်းမှုစူးစမ်းတာဟာအခြေခံကြဆုံးလူကျင့်ဝတ်ကိစ္စတစ်ခုပါ။ဒါဟာအမှားနဲ့အမှန်ကြားမှာရွေးချယ်ရမယ့်ကိစ္စလည်းဖြစ်ပါတယ်လို့သူကပြောကြားခဲ့ပါတယ
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြလို့ပြီးပါပြီရှင်။အခုထုတ်လွှင့်ခဲ့တာကတော့ American အစိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အားပေါင်းမဟုတ်ကြောင်းအသိပေးအပ်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကကြေညာပေးပါမယ်ရှင
်ဒီကျင့်နိုင်ငံဆန်းနိုင်ကျွန်းစွယ်ဒေသမှာပြီးခဲ့တဲ့သတင်းပတ်ကွန်ပိုင်းတို့ကရုရှားခေတ်တည်းလေရင်ပြတ်ကျခဲ့တဲ့အချိန်မှာအပူလိုင်းတစ်ခုဖြစ်ပေါ်ခဲ့တာကို American စစ်ဖက်ဆက်သွယ်ရေးဂျူရူးကရှာဖွေတွေ့ရှိခဲ့တယ်လို့အာဏာပိုင်တွေကအင်္ဂါနေ့မှာပြောပါတယ်။ဒါပေမဲ့လေရင်ပါကြောင့်ပြတ်ကျသွားတယ်ဆိုတဲ့အဓိကအကြောင်းရင်းကတော့အခုချိန်ထိလေးဝက်စံပြနေစေဖြစ်ပါတယ်။အီဂျစ်နိုင်ငံမှာလေရင်ပြတ်ကျတဲ့နေရာကနေရှာဖွေတွေ့ရှိတဲ့လေရင်မှာတန်းဆက်ကိုစုံစမ်းစစ်ဆေးရေးမှုတွေကစတင်စစ်ဆေးနေပြီဖြစ်ပါတယ်။နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွက်ောက်ပွဲမှာရန်ကုန်တိုင်းဒေသကြီးအတွင်းမဲပေးခွင့်ရှိသူအရေအတွက်ဟာ469,600ကျော်ရှိခဲ့တဲ့အတွက်ရန်ကုန်တိုင်းအတွင်းမှာမဲပေးခွင့်ရှိသူ8,000နီးပါးတိုးလာတယ်လို့ရန်ကုန်တိုင်းဒေသကြီးရွက်ောက်ပွဲကော်မရှင်ဥက္ကဋ္ဌဦးကုတ်ကိုက VO ကိုပြောပါတယ်။မန္တလေးမြို့မှာမဲပေးခွင့်ရှိသူစီးရင်ကိုထုတ်ပြန်ခဲ့တာမှာလည်းအမည်စီးရင်ထပ်တာတွေနဲ့မူလရစ်တွက်တဲ့နေရာမှာမှားယွင်းမှုရှိခဲ့တာတွေကြောင့်မဲပေးခွင့်ရှိသူအရေအတွက်ဟာ26,000အထိရော့သွားတယ်လို့ဆိုပါတယ်။မကြခင်လားအနှံငယ်တုန်းကရည်ကြီးမှုတွေအစိုးရဆုံးခံခဲ့ရတဲ့ဒေသတစ်ခုဖြစ်တဲ့စကိုင်းတိုင်းဒေသကြီးအတွင်းမှာလည်းမဲပေးခွင့်ရှိသူစုစုပေါင်းအရေအတွက်ဟာ38,800ရှိတဲ့အတွက်အရင်ထုတ်ပြန်ခဲ့တဲ့ကိန်းဂဏန်းတွေအနှံငယ်တိုးလာတယ်လို့တိုင်းရွက်ောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ဦးကပြောပါတယ်။လာမယ့်နိုဝင်ဘာလ10ရက်နေ့ရွက်ောက်ပွဲမှာမဲပေးခွင့်ရှိသူစုစုပေါင်း32,000လောက်ရှိတယ်လို့ပြည်ထောင်စုရွက်ောက်ပွဲကော်မရှင်ကခန့်မှန်းထားပါတယ်။ထိုင်ဝမ်သမ္မတမာရင်ကျောင်းဟာတရုတ်သမ္မတရှီကျင်းပင်နဲ့လာမယ့်စနေနေ့မှာမျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးမယ်လို့ထိုင်ဝမ်နိုင်ငံကအင်္ဂါနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။ဒါဟာထိုင်ဝမ်နဲ့တရုတ်ခေါင်းဆောင်တွေအနေနဲ့1949ခုနှစ်နောက်ပိုင်းပထမဆုံးအကြိမ်တွေ့ဆုံကြမှာဖြစ်ပါတယ်။တွေ့ဆုံမှုကိုစင်ကာပူနိုင်ငံမှာပြုလုပ်သွားမှာဖြစ်ပြီးသဘောတူညီချက်မှာလက်မှတ်ထိုးဖို့မရှိဘူးလို့ထိုင်ဝမ်သမ္မတပြောခွင့်ရကပြောပါတယ်။ဒါပေမဲ့သမ္မတနှစ်ယောက်ဟာထိုင်ဝမ်နဲ့တရုတ်ပြည်မကြီးအကြကဆက်ဆံရေးကိုပုံမူခံမြဲအောင်လှုံ့ဆော်သွားမှာဖြစ်ပြီးထိုင်ဝမ်ရည်လက်ကြားကိစ္စကိုလည်းလက်ရှိအတိုင်းဆက်လက်ထားရှိမယ်လို့အဲ့ဒီပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။သမ္မတနှစ်ဦးတွေ့ဆုံကြမယ့်အကြောင်းကိုတရုတ်နိုင်ငံကလည်းအတည်ပြုပြောဆိုပါတယ်။ပြည်ထနာရေးပလဲဝိုင်းနေတဲ့ Syria သမ္မတဘာရှား El Assad ရဲ့ကံကြမ္မာကိုစီးရီးယားပြည်သူတွေကသာအဆုံးဖြတ်ပေးရမှာဖြစ်ပြီးရုရှားအစိုးရရဲ့ဥတီချက်ကတော့သူအာဏာဆက်လက်တည်မြဲရေးမဟုတ်တဲ့အကြောင်းရုရှားနိုင်ငံရေးဌာနကပြောပါတယ်ရုရှားရဲ့မူဝါဒဟာသမ္မတအာဆတ်အာဏာဆက်တည်မြဲရေးဆိုတာကိုဘယ်တော့မှထုတ်ဖော်ပြောဆိုခဲ့ခြင်းမရှိခဲ့တဲ့အကြောင်းရုရှားနိုင်ငံရေးဌာနပြောခွင့်ရအမျိုးသမီးကရုရှားရေဒီယိုကိုအင်္ဂါနေ့မှာပြောကြားလိုက်တာဖြစ်ပါတယ်
တရင်ချင်းချုပ်ကိုကိုစော်ဝင်းလိုင်ကကြေညာပေးခဲ့တာပါဒီကနေ့အစီအစဉ်ထုတ်လုပ်ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးအင်ဂျင်နီယာကတော့ဂျွန်လက်ဆန်ဖြစ်ပါတယ် VOA မြန်မာဘိုင်းအစီအစဉ်ကိုမနေ့6နိုင်ကနေ9နိုင်အထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောရရှင်များအားလုံးဆန္ဒနဲ့ဘဝတခြားတဲ့ကြားကြပါစေ VOA ကိုအားပေးနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်နောက်ရက်တွေမှာပြန်လည်ဆုံတွေ့ကြတာပါရှင်ကျမရှားဖုံပါThank you.
This program has come to you from the Voice of America, Washington.